Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA အမေရိကန်တန်ကနေ2022ခုနှစ်ဇူလိုင်လ6ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတိုတာ1925နဲ့32တို့ကနေဓာတ်ရထုတ်လွှင့်ပေးနေပါပြီရှင်ရုပ်တံကပါရှုစားနိုင်ကြပါတယ်ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မစုမောင်ကအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးမှာပါရှင်
ကျမကတော့ဆုမြတ်ပါပါရှင်။အမေရိကန်ပြည်ထောင်စုရှီကာဂိုမြို့မှာလွတ်လပ်ရေးနေ့က9ဦးထက်မနည်းတေဆုံးအောင်ဖိတ်ခတ်ခဲ့တဲ့တပ်နက်သမားကိုဒီနေ့ပထမဆုံးအကြေရုံးထုတ်မှဖြစ်ပါတယ်။ဗြိတိန်မှာဗန်နာယေးဝန်ကြီးအပါအဝင်ထိတ်တန့်ဝန်ကြီးတချို့နှုတ်ထွက်သွားခဲ့ပေမဲ့သူ့အနေနဲ့ယာရုကနေဆင်းပေးမှာမဟုတ်ဘူးလို့ဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးရဲ့အာရှခီးစင်မှာတော့ဦးစားပေးဆွေးနွေးမဲ့ကိစ္စတွေထဲမှာမြန်မာအရေးပါဝင်တယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောကြားခဲ့ပါတယ်။အခုလိုထိတ်တန့်ရောက်သတင်းတွေကိုဦးတက်မောင်တန်းနဲ့ကြီးညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူဒီညမှာတင်ဆက်ပေးမယ်ပို့တခုညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ဒီကနေ့ဇူလိုင်လ6ရက်နေ့မနက်ပိုင်းမှာကယားပြည်နယ်လွိုင်ကော်မြို့နယ်လောပီတာခြေရွာဘက်ကိုစစ်ကောင်စီတပ်တွေကလေကြောင်းနဲ့တိုက်ခိုက်နေပါတယ
်စစ်ကွယ်လို့တော့သူတို့နေကြောပြစ်ကူစစ်ချီစမကဘောစစ်ရောမြေပြည်ကလည်းအနေကြီးပြစ်ကူလို့တဲ့ဟုတ်တယ်မနေ့ဆုံးမှာကတည်းကဒီနယ်ကမနိုင်တနိုင်ကြည့်ပါလေချိုးရော်တွေတော့ဆက်စစ်သေးချော်လို့ရှိရ
ယ်လောပီတာခြေရွာဘက်မှာကရင်နီတက်တဲ့စစ်ကောင်စီတက်တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကိုကရင်နီအမျိုးသားကာကွယ်ရေးတက်ပြန်ကြားရေးတာဝန်ခံပြောပြပေးခဲ့တာပါရှင်ဒီသတင်းနဲ့အတူကချင်ပြည်နယ်ဖားကတ်မှာတော့ရဲတက်ဖွဲ့ဝင်6ဦးကို KIA တက်နဲ့ PDF ပူးပေါင်းတက်ဖွဲ့တွေကဖမ်းဆီးထိန်းသိမ်းထားပါတယ်ချင်းပြည်နယ်လိုင်းလင်းမီနဲ့မတူပြီမှာတော့စစ်ကောင်စီတက်နဲ့ချင်းကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်ပွားနေပါတယ်စစ်ကောင်စီတပ်ကအကြီးအကျယ်နဲ့မြင်းရှင်းလင်းနေတဲ့သခိုင်းတိုင်းနဲ့ကအင်တာနက်မိုဘိုင်းဖြတ်တောက်ခံရတဲ့နောက်ဆက်တွဲအကျိုးဆက်တွေအကြောင်းနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ခုချိန်ဆုံးကတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ဥတမောင်တန်းတို့ပြောပြပေးကြပါလိမ့်မယ်ရှင
်အမေရိကန်ပြည်ထောင်စုရှီကာဂိုမြို့မှာလွတ်လပ်ရေးနေ့တွင်ခုနှစ်ဦးထက်မနည်းတေဆုံးအောင်ဖြစ်ခတ်ခဲ့တဲ့တပ်သမားကိုအာမခံမပေးဖို့အတွက်တရားသူကြီးကိုလျှောက်ထားမယ်လို့စစ်ခတ်မှုဖြစ်တဲ့နေရာကထိတ်တန့်အစိုးရရှိနေကပြောကြားလိုက်ပါတယ်။လူသက်မှုခုနှစ်မှုနဲ့အမှုဖွင့်ခံထားရတဲ့အသက်22နှစ်အရွယ်တပ်နက်သမားရောဘတ်ခရင်မိုကိုဒီကနေ့ပထမဆုံးအကြိမ်ရုံးထုတ်မှာဖြစ်ပါတယ်။ခုနှစ်ဦးတေဆုံးခဲ့ပြီးတော့30ကျော်ဒဏ်ရာရခဲ့တာနဲ့ပတ်သက်လို့တပ်နက်သမားအပေါ်နောက်ထပ်အမှုတွေနဲ့တရားစွဲဖို့ရှိတယ်လို့ Lake County ရဲ့ပြည်နယ်ဥပဒေရုံးရှေ့နေချုပ် Eric Reinhardt ကပြောပါတယ်။တပ်နက်သမားကိုအာမခံမပေးဖို့လဲတရားသူကြီးကိုသူလျှောက်ထားမယ်လို့ရှေ့နေချုပ်ကပြောကြားခဲ့ပါတယ်။ဇူလိုင်လ4ရက်နေ့က Highland Park ရပ်ကွက်မှာလွတ်လပ်ရေးနေ့အခမ်းအနားခြိတက်ပွဲတွေစတင်ချိန်မှာခေါင်းပိုးတစ်ခုပေါ်ကနေတပ်နက်သမားက AR-15 လို့ပြင်အားဖြင့် rifle တပ်နက်တစ်နက်နဲ့အချက်ပေါင်း80ကျော်ပစ်ခတ်ခဲ့တယ်လို့ Illinois ပြည်နယ်ရဲတပ်ဖွဲ့ကပြောပါတယ်။ပစ်ခတ်ခဲ့ပြီးတဲ့နောက်တပ်နက်သမားဟာအမျိုးသမီးတယောက်လိုဝစ်ဆင်ပြီးတော့ထွက်ပြေးခဲ့ပါတယ်။နိုင်ပိုင်းကြာမှာပဲတပ်နက်သမားရဲ့ကားကိုရဲတွေတွေ့ရှိပြီးဖမ်းမိခဲ့တာဖြစ်ပါတယ်။လက်ရှိတရားစွဲထားတဲ့လူတက်မှုခုနှစ်မှုမှာအပြစ်ရှိတယ်လို့တွေးရှိရင်တော့ခရီမိုအနေနဲ့အယူခံမရှိထောင်ဒဏ်တသက်ကြားခံရမှာဖြစ်တယ်လို့ Lake County ရဲ့ပြည်နယ်ဥပဒေရုံးချုပ်ဥပဒေရုံးရှေ့နေချုပ်ကပြောပါတယ်အမေရိကန်ပြည်ထောင်စုမှာတနက်ကင်ဆောင်ခွင့်တင်းကျပ်ရေးအခြေအတင်အငင်းခုံမှုတွေဖြစ်နေချိန်မှာပဲအများပြားတည်ဆုံတဲ့တနက်ပစ်ခတ်မှုတွေဇက်တိုက်ဆိုသလိုဖြစ်ခဲ့ပါတယ်ရှင်
မြန်မာစစ်ကောင်စီကိုအပြင်းထန်ဆုံးရှုတ်ချပြီးစစ်ကောင်စီရဲ့ဝင်ငွေလမ်းကြောင်းတွေကိုဖျက်တော့ရေးအတွက်ဆက်လက်ပြားဖေးမှုG20 အစည်းအဝေးဟာအမေရိကန်နိုင်ငံသားရေးဝန်ကြီးအတွက်အခွင့်အလမ်းတစ်ရပ်ဖြစ်တယ်လို့အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးကအင်ကာနီကပြောပါတယ်။ဝန်ကြီးဘလင်ကန်ရဲ့အင်ဒိုနီးရှားထိုင်းနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးသတင်းတော်တွေကိုပြောကြရမှာမစ္စတာဒန်နီယယ်ခရစ်တန်ပင်ဘရင်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ G20 ကိုကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ရဲ့ထိပ်သီးအစည်းအဝေးနဲ့ဘေးဒိုက်အစည်းအဝေးတွေမှာမြန်မာဟာတိတိသားသားဆွေးနွေးကြရအကြောင်းတစ်ရပ်ဖြစ်ပါလိမ့်မယ်လို့အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးကဆိုပါတယ်။စစ်ကောင်စီကြောင့်လူ2000ကျော်ဆေဆုံးခဲ့ပြီးအိုးပြစ်အပြစ်ထွက်ပြေးကြရသူ8000ကျော်ရှိနေတာကိုလည်း Mr. Clinton Brink ကအသိမှတ်ပြုပြောကြားသွားပါတယ်။အာဆီယံမိတ်ဖက်တွေနဲ့အတူသဘောတူညီချက်900အကောင့်ထဲပေါ်ရေးကိုလည်းဆက်လက်မြင့်တင်စောသွားမယ်လို့လည်းလက်ထောက်နိုင်ငံရေးဝန်ကြီးကပြောပါတယ်။ထိုင်းနိုင်ငံခီးစင်မှာလည်းမြန်မာနိုင်ငံအရေးဟာအရေးကြီးတဲ့ဆွေးနွေးစရာအကြောင်းအရာဖြစ်တယ်လို့လက်ထောက်နိုင်ငံရေးဝန်ကြီးကဆိုပါတယ်။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးအတွက်အလို့တူလောက်ကြရမှာထိုင်းနိုင်ငံဟာအမေရိကန်ရဲ့အရေးကြီးတဲ့မိတ်ဖက်ဖြစ်ပါတယ်လို့ပြောပါတယ်။ဒါ့အပြင်ဒုက္ခရောက်နေတဲ့ပြည်သူတွေကိုနေဆက်ဖြတ်အကူအညီပေးရေးအတွက်ထိုင်းနိုင်ငံကလှုပ်ဆောင်နေတာကိုလည်းအမေရိကန်နိုင်ငံသားဝင်ကြီးကအတိအမှတ်ပြုပြောကြားမှာဖြစ်တယ်လို့လက်ထောက်နိုင်ငံသားဝင်ကြီးကဆိုပါတယ်။
ဒီတရီရဲ့ဗေဒအစည်းအဝေးမှာတရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးနဲ့လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဘလင်ကန်ကတွေ့ဆုံဖို့ရှိပါတယ်။ဗြိတိန်မှာဗန်နိုင်ဝန်ကြီးအပါအဝင်ထိတ်တန့်ဝန်ကြီးတချို့နှုတ်ထွက်သွားခဲ့ပေမဲ့တုတ်နေတဲ့ယာရုကနေနှုတ်ထွက်မှာမဟုတ်ဘူးလို့ဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်။ ဝင်ကြီးချုပ်တယောက်တဲ့ဒီနေ့ပါလီမန်စည်းဝေးမှာဝင်ကြီးချုပ်ဘော်ရစ်ဂျွန်စန်ကသူ့ဘော်ပြည်သူပေးထားတဲ့တာဝန်ကိုဆက်လက်ထမ်းဆောင်သွားမယ်လို့ပြောကြားခဲ့တာဖြစ်ပါတယ်။ဂျမ်းမာရေးဝင်ကြီးစာချစ်ဂျာဗစ်နဲ့ဗန်နာရေးဝင်ကြီးရီရှိဆူနက်တို့အင်္ဂါနေ့တုန်းကရုတ်တရက်ရှေ့စစ်နှောက်စစ်နှုတ်ထွက်သွားခဲ့ပြီးတဲ့နောက်ဝင်ကြီးချုပ်ကအဲ့ဒီတာဝန်နေရာတွေမှာအစာထိုး ကျွန်တော်တို့ရဲ့ဝန်ကြီးချုပ်ကခန့်အပ်လိုက်ပါတယ်ဘရစ်တိတ်ပါလီမန်မှာအာဏာရကွန်ဆာဗေးတစ်ပါတီရဲ့ရခိုင်စာတွေကိုကြီးကြပ်ရတဲ့တာဝန်အတွက်လွှတ်တော်အမတ်တရားကိုဒီနေ့ဆမ်းပိုင်းကဝန်ကြီးချုပ်ဂျွန်ဆန်ကခန့်အပ်တာဝန်ပေးခဲ့မှုနဲ့ပတ်သက်ပြီးတော့အခုလိုကက်ဘိနက်ဝန်ကြီးတွေနှုတ်ထွက်ခဲ့ကြတာပါအဲဒီလွှတ်တော်အမတ်ဟာလိမ်မိုင်းဆိုင်ရာမတော်မတရားလုပ် ကျမ်းမာရေးနဲ့ဗန္နာယေးဝန်ကြီးတို့နှုတ်ထွက်စာတင်ခဲ့ကြတာဖြစ်ပါတယ်ဒီနေ့ပေါ်ထုံးနေမှာလည်းပညာရေးဝန်ကြီးဝဲကွင်းစီနဲ့အငယ်တန်းဝန်ကြီးတယောက်နှုတ်ထွက်သွားခဲ့ပါတယ်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ပေါ်လူလူထောက်ခံမှုကြားဆင်းနေတယ်လို့သူရုံးကနေဆင်းပေးဖို့အတိုက်ခံတွေတောင်းဆိုနေကြမှာပဲအခုလိုကက်ဘိနက်ဝန်ကြီးတွေနှုတ်ထွက်နေကြတာဖြစ်ပါတယ်ဝန်က
ยูเครนเชื่อว่าโดนัทสปีเนอร์โอชอยมูกาเปียวบาร์เลยเอฟดิฟกาสโลเวียนส์ครัสโนโกรีดิกากูราคอฟมิโอริมาลูเรตเซ่ส่งที่ใกล้แค่รับเชื่อเดี๋ยวลูเปเบโลเคเรนเลนโกกาเทลิกรามลูมุสามีนามาเต็นท่าบาร์เลยสโลเวียนส์มิโออิงานิกาเลนเนจีรีเนจีเจ็บที่ขัดแค่เดี๋ยวลูยูโรเวนฟาร์นเดียกาเปียวบาร์เลยการเล่นลิวฮัมสปีเนอร์รัชกาติงไปในปีเดียวนั้น
ดูนักสปีนเนอร์ตัวใหม่สโลเวียนส์เนี่ยบางมุกเบอร์เรโก้รัชกาลเซเลตได้แค่นี้ละพี่บาร์เลยดูนักสปีนเนอร์ตัวก็เลยรัชกาลเทนชูท้าบีพี่บาร์เลยวิวอเมริกันแต่ยาวแบบยาวบาดาซีเซนิโก้ยาวไปกูนายกันอีสเซนไอทีไลท์ดูมีจ้าตัวจะเนี่ยกิโลฮัสกูต้องคงต้องยานเนี่ยกูต้องเชื่อตรงยาไลท์ดูมีจ้างาเซตเตกิโลฮัสงาชิชิงารูปี
สนิทในมุมนี้มาเราใช้แล้วมีจ้าที่อากูเซฟิลูฮัสติงอาคงอาในรถทุนปีนี้ไปเลยจุลัยลาชาวญี่ปุ่นทุนในยาเวดเรนงานการเรียนรู้วิวเอกาสบิโรจีนยาปีนี้ไปเลยออสเตรเลียในงานเนี่ยเซิงคโปร์ในงานจ้ามามหาวิทยาลัยอัพยานและยงจีมูไคเนจังปัตตาเกจาบิโรกาเกย์จังโลอัพยานละมูริโกเปียนเล็บเชจินไนปาเวนผู้บังสาวยังมูโปโมไคมาอันลงเมกดีพิวเกจาบาร์เลย
The new Australian government has made very clear we see our future in this region. We see our security in this region. That is why we will bring.
ဒီဒေတာရဲ့မှာအော်စတြေးလျနိုင်ငံရဲ့အနာဂတ်နဲ့လုံခြုံရေးအတွက်မျှော်လင့်ချက်ရှိတယ်ဆိုတာကိုအော်စတြေးလျအစိုးရတက်ကရှင်းရှင်းပြောထားပြီးဖြစ်တာကြောင့်ဒီဒေတာရဲ့နိုင်ငံတွေနဲ့ပုံမှန်ခိုင်မာတဲ့ဆက်ဆံမှုပူးပေါင်းဆောင်ရွက်မှုတွေလုပ်နေတာဖြစ်တယ်လို့နိုင်ငံသားရဲ့ဝန်ကြီးဖန်နီဝေါငါပြောကြားခဲ့တာပါဥပဒေတွေအတိုင်းလိုင်းနာအုပ်ချုပ်တဲ့နိုင်ငံမျိုးငြိမ်းချမ်
ဒီနိုင်ငံမှုအတွက်နှစ်နိုင်ငံအတူဆောင်ရွက်ပြီးတော့အနာဂတ်ဆိုင်ခေါ်မှုတွေကိုအတူကြော်လွှားသွားမယ်လို့စင်ကာပူနိုင်ငံသားရဲ့ဝန်ကြီးဗီဗီယန်ဘလော့ခရစ်နန်ကလည်းပြောကြားခဲ့ပါတယ်။စင်ကာပူနိုင်ငံဟာအရှေ့တောင်အရှမှာဩစတြေးလျနိုင်ငံရဲ့အကြီးဆုံးကုန်သွယ်ဖက်နိုင်ငံဖြစ်တယ်လို့ယင်းနှစ်မြောက်နှံမှုများဆုံးနိုင်ငံလည်းဖြစ်ပါတယ်ရှင်။
အင်္ဂါနေ့ကဂျပန်နိုင်ငံကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့တိုင်ဖွန်းမုန်တိုင်းအရီကြောင့်နိုင်ငံနောက်တောင်ပိုင်းဒေသတချို့ရေလွှမ်းမှုတွေပါတယ်။မုန်တိုင်းကြောင့်မနေ့တုန်းကမိုးသက်သက်ဆန်ဆန်ရွာခဲ့ပြီး Fukuoka နဲ့ Kuma Moto စီရင်စုရဲ့လမ်းတွေမှာရေကြီးရေလျှံခဲ့တာပါ။တိုင်ဖွန်းမုန်တိုင်းဟာကျူရှူဒေသမှာကုန်းလွှဲပိုင်းဝင်ရောက်ခဲ့ပြီးတဲ့နောက်အပူပိုင်းဆိုင်ကလုန်းဖြစ်အဆင့်ရောကျသွားပေမဲ့နောက်ပိုင်းဒေသတွေမှာမိုးဆက်တိုက်ရွာသွန်းနေပါတယ်။ Australia နိုင်ငံမှာလည်းမုန်တိုင်းတိုက်ခိုက်ပြီးရေရွှမ်းမှုတွေကြောင့် New South Wales ပြည်နယ် Sydney မြို့ကလူပေါင်း 85,000 ကျော်ကိုဘေးလွတ်ရာရွှေ့ပြောင်းမှုအာဏာပိုင်တွေကဗိုလ်သူနေမှာသတိပေးချက်တွေထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲကအာပြင်းမုန်တိုင်းတစ်ခုဝင်တိုက်ခဲ့တာကြောင့်ဒီဒေသမှာရဲတံကြားမိုးသက်ထန်ပြီးဆယ်တွေနဲ့မြင့်ရေတွေရှမ်းခဲ့ပါတယ်
။တရုတ်နိုင်ငံမှာနေထိုင်သူတန်းတထောင်ရဲ့ကိုယ်ရေးအချက်အလက်တွေကိုအွန်လိုင်းကနေဖောက်ထွင်းခိုးယူခဲ့တယ်လို့ဟက်ကာတယောက်ကပြောကြားခဲ့ပါတယ်။ရှန်ဟိုင်းရဲဌာနတင်ဆက်ထားတဲ့စိုက်ဘာလုံခြုံရေးလုံခြုံမှုမရှိတဲ့ဒေတာတွေကနေသူခိုးယူခဲ့တာဖြစ်ကြောင်းနဲ့တနည်းလောက်အဲ့ဒီလိုအွန်လိုင်းကနေခိုးယူလို့ရခဲ့ကြောင်းကို China Den လို့ဆိုတဲ့ဟက်ကာကပြောပါတယ်။သူရရှိတဲ့အချက်အလက်တွေထဲမှာအမည်၊လိပ်စာ၊မွေးနေ့၊မှတ်ပုံတင်နံပါတ်နဲ့ရာဇဝတ်ကျူးလွန်မှုမှတ်တမ်းတွေပါတယ်လို့ပြောပါတယ်။Hackery online ပေါ်မှာစုံကြတဲ့ Breach Forums ဆိုတဲ့စာမျက်နှာမှာ China Den လို့နာမည်ပေးထားတဲ့ hacker ကသူခိုးယူရထားတဲ့အချက်လက်တွေကို American Dollar 2 သိန်းနဲ့ညီများတဲ့ 10 Bitcoin နဲ့ရောင်းမယ်လို့ကမ်းလှမ်းခဲ့ပါတယ်။သူနမူနာဖော်ပြတဲ့အချက်လက်2000ကျော်ဟာမှန်ကန်တယ်ဆိုတာအတည်ပြုနိုင်ပေမဲ့ငွေရအချက်လက်တွေကိုတော့မမြင်တွေ့ရဘူးလို့ American အခြေစိုက် CNN မြို့တံကပြောကြားခဲ့ပါတယ်။အခုလိုအချက်လက်တွေခိုးယူတာနဲ့ပတ်သက်လို့ Shanghai ရဲဌာနတာဝန်ရှိသူတွေကတော့တစုံတရာတုံ့ပြန်ခြင်းမရှိသေးပါဘူး။တကယ်လို့သာ hacker ပြောတဲ့အတိုင်းတရုတ်နိုင်ငံမှာနေသူတန်းတထောင်ရဲ့ကိုယ်ရအချက်လက်တွေခိုးခံရတာမှန်နေဆိုရင်ဒါဟာသမိုင်းမှာအကြီးမားဆုံး online အချက်လက်တွေခိုးယူခံရမှုဖြစ်ပါလိမ့်မယ်ရှင်
။အမေရိကန်နောက်ဖက်ကမ်းမှာရှိတဲ့စစ်ကမ်းအလုပ်သမားတွေနဲ့နှင်းမောတင်ပို့မှုကုမ္ပဏီတွေဟာဆွေးနွေးညှိနှိုင်းကြပြီးတဲ့နောက်ပုံမှန်အတိုင်းဆက်လက်လက်ခွင့်ကြပဲလို့ပြောလိုက်ကြပါတယ်။နှစ်ဖက်ချုပ်ဆိုထားတဲ့စာချုပ်ဟာတောက်ကြနေမှာကုန်ဆုံးသွားခဲ့ပေမဲ့အခုလိုသဘောတူညီချက်ရရှိခဲ့တာဖြစ်ပါတယ်။စာချုပ်တွေအတွက်ဆက်လက်ဆွေးနွေးနေကြပေမဲ့သဘောတူညီချက်ရရှိတဲ့အတိုင်းအောင်ကုမ္ပဏီကိုတည်ယူပို့ဆောင်နေမှာဖြစ်ပြီးစစ်ကမ်းတွေမှာပုံမှန်အတိုင်းဆက်လက်လှုပ်ဆောင်နေကြပါတယ်။ပတ်စီဗိုက်ဒေတာရေးချောင်းသွားလာရေးတင်တဲ့နိုင်ငံတကာစိတ်ကမ်းတဲ့တူလောင်ရေးတမကတို့ရဲ့ပူးတွဲထုတ်ပြန်စာမှာအခုလိုပြောခဲ့တာပါကယ်လီဖိုးနီးယား၊အော်ရီဂွန်နဲ့ဝါရှင်တန်ပြည်နယ်တွေကစိတ်ကမ်းပေါင်း23ခုအတွက်ဆွေးနွေးနေကြတာဖြစ်ပါတယ
်ဇူလိုင်လ6ရက်ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ဥတ္တမောင်တန်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးကြပါမယ်။ဇူလိုင်လ6ရက်ဒီကနေ့မနက်ပိုင်းကကယားပြည်နယ်ဒေသခေါ်ကရင်နီလို့ခေါ်တဲ့ကရင်ပြည်နယ်တဲကလွိုက်ကော်မြို့နယ်လောပီတာကျေးရွာဘက်မှာတိုက်ပွဲပြင်းထန်နေပြီးတော့အဲ့ဒီတိုက်ပွဲအတွင်းမှာတော့စစ်ကောင်စီဘက်ကလေးချောင်းကိုအုံပြုပြီးတိုက်ခိုက်နေတယ်လို့ကရင်နီအမျိုးသားများကာကွယ်ရေးတပ် KMDF က VOA မြန်မာပိုင်းကိုပြောပါတယ်။ရှမ်းပြည်တောင်ပိုင်းဖဲခုံမြို့နယ်လွယ်ပတာကြီးရွာဘက်မှာလဲဇူလိုင်လ4ရက်နေ့ကတိုက်ပွဲအတွင်းမှာကရင်နီပူးပေါင်းတပ်ဖက်က17ဦးတေဆုံးခဲ့တယ်လို့သိရပါတယ်ရန်ကုန်ကပေးပို့တဲ့သတင်းအလိမ်မှာပြောပြပေးပါရှင
်ဇူလိုင်လ6ရက်ဒီနေ့မနက်အစောပိုင်းမှာကယားကရင်နီပြည်နယ်လိုက်ကော်မြို့နယ်လောပီတာကြီးရွာဘက်မှာကရင်နီတပ်မတော် KE နဲ့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ပူးပေါင်းအဖွဲ့နဲ့စစ်ကောင်စီတပ်အကြတိုက်ပွဲပြင်းထန်နေပြီးစစ်ကောင်စီက၄ချောင်းသုံးတိုက်ခိုက်နေတယ်လို့ KNDF ပြန်ကြားရေးတာဝန်ခံက VOA ကိုပြောပါတယ်
လေကောလောပီတာဖက်ကကျင်းနေခဲ့ဒီအဆက်ကတည်းကလောသူတို့နေချောပီကူစစ်ချီတမကဘောဖြစ်ပြောမြေပီကလည်းအကြည့်ပီကူလောတဲ့အချိန်ရောအဒီလောလောစီတော့ဒါပဲပြောနေအောင်မဟုတ်ဟုတ်တယ်မနေ့ဆောင်းမကတည်းကအကြည့်နဲ့ဆက်မနိုင်တနိုင်ကြည့်ဖို့လေချိုးရော်တွေတော့ဆက်ပြီးသေးချော်လေးရှိချိုးရော်တွေဆက်ပြီးသေးမချော်နေတည်တာနေနေတည်တဲ့လူတွေလည်းရှိပ
ြလောပီတာကြေးရွာဘက်စစ်ကောင်စီရဲ့တပ်စခန်းကိုဒေသခံကာကွယ်ရေးတပ်တွေဝင်ရောက်တိုက်ခိုက်ရာကနေတိုက်ပွဲပြင်းထန်ခဲ့တယ်လို့ဆိုပါတယ်ဒီနေ့ညနေပိုင်းအထိတိုက်ပွဲတွေဖြစ်ပွားနေသေးပါဇူလိုင်လ4ရက်နေ့ကရွှေပြည်အေးရွာလွယ်ပတာရွာဘက်နှစ်ဖက်ဖြစ်ခဲ့တဲ့တိုက်ပွဲအတွင်းကရင်နီပူးပေါင်းတပ်ဖွဲ့တွေဘက်ဆက်တဦးသေဆုံးပြီးစစ်ကောင်စီဘက်ကအယောက်40ကျော်သေဆုံးခဲ့ကြောင်း KNDF ကပြောပါတယ်စစ်ကောင်စီရဲ့သေဆုံးမှုနဲ့ပတ်သက်လို့ VOA ကတိကျအတည်ပြုလို့မရသေးပါဘူးစစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်တာမျိုးမရှိသေးပါဘူးစစ်ကောင်စီရဲ့ဖေကုံမြို့နယ်လွယ်ပတာကုန်းစခန်းနဲ့ရွှေပြည်ကုန်းစခန်းတွေကိုကရင်နီတပ်မတော် KA KNDF ဖေကုံ PDF နဲ့ SSRY ပူးပေါင်းအဖွဲ့တို့ကဇူလိုင်လ4ရက်မနက်9နာရီလောက်မှာဝင်ရောက်တိုက်ခိုက်ခဲ့တာပါလွယ်ပတာကုန်းစခန်းကိုသိမ်းပိုက်ရခံကြီးချိန်မှာပဲစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့အစမတန်အသုံးပြုတိုက်ခတ်သလိုစစ်ကူတွေအင်အားအလုံးကြီးနဲ့တိုက်ခတ်လာတာကြောင့်ရဲဘော်တွေထိခိုက်သေးဆုံးတာလို့ဆိုပါတယ်လက်ရှိမှာပြစ်ခတ်တံတွေတည်ငြိမ်နေပေမဲ့စစ်ကောင်စီဘက်ကအင်အားတိုးချဲ့ထားတယ်လို့ရွာကန်တူဦးက VOA ကိုပြောပါတယ် ဒီအနေနဲ့ချင်းပြီးတော့နည်းနည်းအဆင်ပြေတယ်ဟောအဖေကတန်တယ်လည်းမကြနဲ့လို့နေနေတယ်ဒီကောင်ကတော့သူ့ဖြစ်တာတော့ကြည့်ပါတယ်ဒါပေမဲ့ဒီလိုတောင်းဆက်ပူတာပါကြတော့အားမကြရသေးဘူးလေဘာသာဘာမှာအပြန်အလှန်တိုက်ပွဲမရှိတော့ပါပဲစစ်ကောင်စီကဆက်တော့ကြေးရွာဘက်ကိုလက်နက်ကြီးနဲ့ပစ်လာလို့အမျိုးသားတအူးတေဆုံးပြီးတအူးထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်
မနေ့နဲ့ဒီနေ့မရဘောနော်မကြရနဲ့ရရှိဘူးဒါပေမဲ့ဟိုရွာပြည်ရသားတော့မင်းနဲ့ဒီကြမှာတော့ဆိုရင်ညကြပါတော့မယ်အချိန်ကြီးတော့ကြီးကြတော့မသိဘူးဘောနော်အရင်တလောတွေတော့ရှိတယ်ဟုတ်ကလည်းဒီကမှမရှိတဲ့ဆင်လည်းနည်းနည်းမျိုးအရန်ပြစ်လာမျိုးဘောနော်အရင်တလောဆိုရသားရှိတယ်မရောက်တော့ရှိရခြင်းတိုက်ပွဲပြင်းထန်ပြစ်တယ်ဆိုတော့ပြီးခဲ့တဲ့နေ့ကနေ့ကနေ့ရပဲရှိပြီးခဲ့တဲ့တလောလေ
ဒီမှာတော့ရွာထပ်ပြီးသွားတော့တချို့တော့ပြေးတယ်တချို့တော့ရွာမှာကျန်ခဲ့တယ်မျိုးပေါ့နော်။
ဒီမှာတော့ရွာထပ်ပြီးသွားတော့တချို့တော့ပြေးတယ်တချို့တော့ရွာမှာကျန်ခဲ့တယ်မျိုးပေါ့နော်။မင်းနဲ့တန်ကြာကတည်းကကြောက်လို့ချက်ကျန်ခဲ့တဲ့သူတော့ထုတ်ပေါ်ရစ်ဆိုတခါတည်းပြင်ထားကြတယ်ပြေးဖို့အချိန်ပြင်ထားကြတာပေါ့နော်။စစ်တော့မဖြစ်စစ်ချင်မှုပေါ့နော်။အမျိုးအေးချန်နေတော့နေချင်တယ်အခုဆိုလဲအေးဆိုလဲသိုးရိပ်နေရတယ်မျိုးပေါ့အင်းမပြောကြောက်အဲ့ဒါအေးချန်နဲ့လည်းနေချင်တယ်ပြီးတော
အခက်အခဲမျိုးစုံရင်ဆိုင်နေကြရပါတယ်ရှင်။
ကယားပြည်နယ်လော်ဘီဒါကျေးရွာအနီးမှာစစ်ကောင်စီကနေလေကြောင်းကိုအုံပြုပြီးတော့တိုက်ခိုက်နေကြတဲ့အခြေအနေအလိမ်မှာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကချင်ပြည်နယ်ဖားကန့်ဘက်မှာရဲတပ်ဖွဲ့ဝင် 6 ဦးအထိန်းသိမ်းခံရတဲ့အကြောင်းကိုတင်ပြပေးစင်ပါတယ်။ကချင်ပြည်နယ်ဖားကန့်မြို့နယ်တဒားညီနောင်အနီးမှာကာမိုင်းဘက်ကနေပြီးတော့ဖားကန့်ဘက်ကိုလာတဲ့ရဲတပ်ဖွဲ့ဝင် 6
ဦးကရဲတပ်ဖွဲ့ဝင်ခွနဦးအဆက်အသွယ်ပြတ်တောက်နေကြောင်းတဲ့ဒီကြောင်းနဲ့ပတ်သက်ပြီးစုံစမ်းဆဲဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုမဲ့ရင်ချင်းနိုင်ပြောပြပေးပါရှင်။ရဲတပ်ဖွဲ့ဝင်တွေဖမ်းဆီးခံခဲ့ရတဲ့နေရာဟာဖားကန့်မြို့နယ်ကာမိုင်းဖားကန့်လမ်းကတဒားညီနောင်အနီးမှာဖြစ်တယ်လို့သိရပါတယ်။ဒေသခံတအူးကတော့ကာမိုင်းကနေဖားကန့်ဘက
ตาเนาะสิตาเนาะตาเนาะเนี่ยยีนะสิตาเนาะเนี่ยสิจําไม่ได้แต่ไอ้ไอ้เยอะแม่ไปตั้งหนีจ้ะอันนั้นก็เป็นอย่างที่ต้องสู้ทําเนี่ยตัวสิเลยอันนั้นเดี๋ยวเราดูตัวตาเลยสิตอนนั้นดีเนี่ยไปต้องสู้ทําเนี่ยตัวสิเลยอันนั้นเดี๋ยวเราดูตัวตาเลยสิตอนนั้นดีเนี่ยไปอ่ะชาติดากันดูการรอพันธุ์สีเขียวดูดีฮะเย็ดแต่พ่อวินิจเดลูกเยาว์ไปเลยจริงๆอ่ะดูว่าการไม่การเด็ดอะไรก็ได้ยีบุญเนี่ยเอาจ้ะรอพันธุ์ว่า
ဒီနေ့ကျွန်တော်တို့ရဲ့အဲ့ဒါ၆ရက်ဒါလည်းကြားရတာလည်းပတ်သွားနေတယ်။အဲဟိုကလက်နက်နဲ့ပါသွားရတယ်လက်နက်နဲ့ဖမ်းခံရတယ်။မြစ်ကြီးနာသတင်းဌာနကတော့အရက်ဝက်နဲ့ရက်တက်ဖွဲ့ဝင်6ဦးကိုကေအိုင်နဲ့ပြည်သူ့ကာကွယ်ရေးတပ်ကဖမ်းဆီးထားတာဖြစ်ကြောင်းဖော်ပြထားပါတယ်။ဒီဖမ်းဆီးမှုနဲ့ပတ်သက်ပြီးစစ်ကောင်စီရဲ့ပြန်ကြားရေးဖွဲ့ကတော့ ဂျူလိုင်လ9ရက်နေ့နေကင်းစစ်နှစ်နိုင်အချိန်မှာဒူရဲအုပ်ဦးစီးတဲ့ခုနှစ်ဦးဟာဖားကန့်ကိုပြောင်းရွှေ့တာဝန်ထမ်းဆောင်ဖို့သွားရောက်စဉ်ဖားကန့်ကိုမရောက်ဘဲအဆက်အသွယ်ပြတ်တောက်နေကြောင်းတဲ့ဒီဖြစ်စဉ်ကိုစုံစမ်းနေကြောင်းသတင်းထုတ်ပြန်ထားပါတယ်။ဒီသတင်းနဲ့ပတ်သက်လို့
အမေရောက်လို့ကိုမမကိုလည်းမဖြစ်ဘူး။အဲ့ဒါငါခုလိုတော့ကြားတယ်။ဘယ်ကဘယ်ကဖြစ်တယ်လဲမသိဘူး။အဲဒီလားအရန်ဒီလားဒီကောင်ရင်းရတာရအပိုင်းလေးဒီလိုဖြစ်တဲ့မစ္စတီနီအရေးနည်းတွေကလည်းအားကျမှပြီးတယ်။ပေါ်မှာရောနည်းနည်းပြီးတယ်။ခါမှာရောနည်းနည်းပြီးတယ်။ဒီမော်လီရောမဖြစ်ခုံးမှာနည်းနည်းပြီးတယ်။အမဖြစ်သူကိုဆေးရုံပို့ဆောင်ကုသခဲ့ရပြီးမောင်ဖြစ်သူကတော့ဆေးရုံမတင်ရကြောင်း
င်းကလေတဝင်းအတွင်ဘုံပေါက်ကွဲမှုဖြစ်ခဲ့တယ်လို့အထက်တန်းကျောင်းဆောင်တဆောင်လည်းမိရှုခံခဲ့ရပါတယ်
။ကချင်ပြည်နယ်ဖားကဲမြို့နယ်ထဲမှာ ရတဖွဲ့ဝင်6ဦးကိုကရရဲ့ကချင်တပ်နဲ့PDF ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေကဖမ်းဆီးလိုက်တဲ့အကြောင်းသတင်းမတ်ရင်ကျင်းနိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ချင်းပြည်နယ်ဘက်ကစစ်ရေးအခြေအနေသတင်းကိုတင်ဆက်ပေးကြပါမယ်ချင်းပြည်နယ်မတူပီမြို့ရောက်လာတဲ့အင်အား 88စစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးတပ် CDF တို့ဒီနေ့မနေ့ပိုင်းမှာတနာရီနီးပါးတိုက်ပွဲဖြစ်ခဲ့တယ်လို့မတူပီ CDF ရဲ့သတင်းပြန်ကြားရေးဌာနကတာဝန်ရှိသူကပြောရေးကိုပြောပါတယ်စစ်ကောင်စီကသုံးအောင်ကြာဆုံးပြီးနှစ်ယောက်ပြင်းထန်ဒဏ်ရာပြီးတဲ့နောက်မှာဒါရလမ်းကြောင်းတိုင်ပြန်ဆုတ်သွားတယ်လို့သူကပြောပါတယ်မတူပီမြို့ကိုရင်းမင်းတက်ဘက်ကနေဝင်လာတာတွေရှိပေမဲ့အခုလိုလိုင်းလင်းမီမြို့ဘက်ကိုတက်လာတဲ့စစ်ကြောင်းကတော့ပထမဆုံး
ตอเรียนเนี่ยดิโกสิจ้างทุกข์อยู่ทุกข์ทุกข์ทุกข์ทุกข์ทุกข์ทุกข์ทุกข์ทุกข์ทุกข์ทุกข์ทุกข์ทุกข์ทุกข์ทุกข์ทุกข์ทุกข์ทุกข์ทุกข์ทุกข์ทุกข์ทุกข์ทุกข์ทุกข์ทุกข์ทุกข์ทุกข์ทุกข์ทุกข์ทุกข์ทุกข์ทุกข์ทุกข์ทุกข์ทุกข์ทุกข์ทุกข์ทุกข์ทุกข์ทุกข์ทุกข์ทุกข์ทุกข์ทุกข์ทุกข์ทุกข์ทุกข์ทุกข์ทุกข์ทุกข์ทุกข์ทุกข์ทุกข์ทุกข์ทุกข์ทุกข์ทุกข์ทุกข์ทุก ကြောင်းတက်ခိုက်မှုတွေလုပ်ခဲ့လို့အရသာ၃ယောက်သေဆုံးခဲ့ပြီးထိခိုက်ဒဏ်ရာရတဲ့သူ20လောက်ရှိတယ်လို့ရမရဖအကြီးကဲသူက VOA ကိုပြောပါတယ်ခရီးဘုရားကျောင်းစာတင်ကျောင်းနဲ့တူနေများပြားထိခိုက်ပျက်စီးခဲ့တာပါဒီတက်ခိုက်မှုဟာချင်းတန်းသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်တယ်လို့ဂျာကာလာချင်းမျိုးသားတိုင်ပင်ကောင်စီ ICNCC ကဒီနေ့အနေကထုတ်ပြန်ထားပါတယ်ဒီနေ့မှမှာပဲမင်းတက်မျိုးပေါ်ကဒေသခံနှူးကိုစစ်ကောင်စီဘက်ကဖမ်းဆီးသွားပြီးနေနေတဲ့ဝင်ရောက်စစ်ဆေးတာတွေလုပ်ခဲ့တယ်လို့မင်းတက်မျိုးကရပ်ပြီးရပ်ပါကြီးကတူကပြောပါတယ
်ဒီလေးတိုင်းရဲ့အောက်ကျွတ်တော်ကျွတ်တော်ကြီးရပါမှာဆိုရင်ဒီကြီးစရာအဖမ်းခံရတယ်ဒီကမှာအကူရတဲ့ဒီကြီးစရာပေါ့နော်နောက်ပြီးတော့ဒီမင်းရဲ့ရကြားလေးတို့ကလည်းအဖမ်းခံရတယ်ကြားရတယ်ခုဖြစ်ပြီးအမှားဆက်တယ်တော့မရဘူးဘူးဒီလာလေးတို့စစ်သားတွေကတော့ဒီကဆက်ဒီလက်နဲ့ကြည့်ရတော့ဒီမှာထူလာတယ်ကြားလာတယ်ဒီတော့များများသူပြမတောင်းရရှိတဲ့လူတွေတို့များများတက်ပြီးဒီအုံချီဆုံးဆုံးတယ
်မင်းတို့မျိုးနဲ့တို့ရဲ့မှာလေမော်ကပြစ်ချသေးတဲ့မပေါက်ကွဲသေးတဲ့ပုံစံများများကြံခဲ့တဲ့အကြောင်းဒေသခံတွေကပြောပါတယ်မတူပြီမင်းတက်နေကတောတောင်နေတဲ့မှာဒေသခံရရှိပြီးစစ်ပေးဆောင်နေတာပါမင်းတက်မတူပြီကျလွဲကူရွှေပြောင်းပလဲရေးကြီးပါတယ်ချင်းပြည်နဲ့ဖရန်မျိုးကိုလည်းဒီနေ့ဇူလိုင်လ6ရက်မနေ့ပိုင်းမှာတပ်သားနဲ့ပြည်စည်းတွေဆောင်လာတဲ့စစ်ကောင်စီ20ကျော်ရောက်လာတယ်လို့ဒေသခံတွေကပြောပါတယ်ဒါပေမဲ့ညနေပိုင်းထိတော့ထူးထူးခြားခြားတိုက်ပွဲဖြစ်ပွားမှုအခြေအနေမကြားသေးပါဘူးခင်ဗျာ
ချင်းပြည်နယ်မတူပီမြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ချင်းပြည်သူ့ကာကွယ်ရေးတပ်တို့တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေဦးသိန်းထိုင်ဦးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့နယ်မြေရှင်းလင်းမှုတွေအပြင်းထန်ခံနေရပြီးဆက်သွယ်ရေးအင်တာနက်ဖြတ်တောက်ခံထားရတဲ့စကိုင်းတိုင်းဘက်ကအခြေအနေကိုတင်ပြပေးကြပါတယ်စစ်တပ်ကနေအကြီးအကျယ်နယ်မြေရှင်းလင်းနေတဲ့စကိုင်းတိုင်းနေရာတချို့မှာတော့မိုဘိုင်းအင်တာနက်လိုင်းတွေဖြတ်တောက်ခံထားရပါတယ်ဒီလိုဖြတ်တောက်ခံထားရတဲ့အတွက်သတင်းချက်လက်သိရှိမှုအားနည်းနေပါတယ်စစ်ဘေးရှောင်ဒုက္ခသည်တွေကတော့သတင်းချက်လက်တွေသိရဖို့အတွက်ခက်ခက်ခဲခဲလှုံ့ဆော်နေရပါတယ်ဒီလိုသတင်းသိရှိမှုအားနည်းလာတဲ့အတွက်လည်းနေ့စဉ်လူမှုဘဝတွေထိခိုက်လာသလိုဘေးထွက်ဆိုးကျိုးတွေလည်းရှိနေပါတယ်ရန်ကုန်ကနေဆက်သွယ်မေးမြန်းသတင်းပေးပို့ထားတာကိုကိုသားညူပြောပြပေးပါရှင်
စစ်တပ်ကအနာသိမ်းပြီးတော့အကြမ်းဖက်ဖြိုကွင်းလာမှုတွေရှိပြီးတဲ့နောက်စကိုင်းတိုင်းတွင်းလက်နက်ကင်ကုက္ကမှုတွေအကောင်းလာသလိုစစ်တပ်ကလည်းနေမင်းရှင်းလင်းတာတွေအကြီးအကျယ်လုပ်လာပါတယ်။စကိုင်းတိုင်းတွင်းအဓိကမြို့ကြီး၄မြို့ကလွဲပြီးတော့နေရာအတော်များများမှာအင်တာနက်လိုင်းတွေကိုလုံးဝဖြတ်တောက်လိုက်သလိုပဲတချို့နေရာတွေမှာတော့မျက်နှုံးနှိပ်တူးကြီးအဆင့်ထိကိုရှော့ချလိုက်ပါတယ်။ဒီလိုမိုဘိုင်းအင်တာနက်တွေများရှိတဲ့အတွက်သတင်းစစ်ဆေးမှုတွေနှေးကွေးသွားပြီးတော့စစ်ဘေးရှောင်တွေအတွက်အခက်အခဲတွေရှိပါတယ်။စစ်ဘေးရှောင်တွေမှာသတင်းအချက်အလက်တွေသိရဖို့အတွက်PSI လို့ခေါ်တဲ့ဂျူးစလောင်းတွေကနေတဆင့်သတင်းတွေကိုနားထောင်နေရပါတယ်။တောတောင်တွေထဲမှာတင်းလျှောက်နေရတာဖြစ်လို့ဂျူးစလောင်းနဲ့နားထောင်နေရတာကလည်းလိုင်းမျိုးအခက်အခဲတွေရှိပါတယ်။မိုဘိုင်းအင်တာနက်မရရှိတဲ့တောတောင်တွေထဲကသတင်းချက်လက်တွေကိုကြည့်ရှုခွင့်ရဖို့အတွက်ကြိုးစားနေရဖို့မင်းခင်မျိုးတွေကတောင်သူတူဖြစ်တဲ့ဦးစိုးကအခုလိုပြောပါတယ်
။ခက်ခဲတော့ကျွန်တော်တို့ကဒီလိုလို့ရလဲဒီသတင်းတွေသိကျင်နေဆိုရင်ဟိုအင်တာနက်လဲကျွန်တော်တို့ကကြည့်လို့မရဖြစ်နေရဆိုဖုန်းဖြစ်နေလဲရရင်မရတာဆိုရင်ဒီစလောင်းလေးကိုခြင်ချွေပြီးမှစစ်သားတမီးရမှာတော့ကြည့်ဒီမှာလေ
စစ်တပ်ကအနာသိမ်းပြီးတော့မကြခင်ပါပဲစစ်ကောင်စီကနေပြီးတော့ဒီတရားမဝင်ထုတ်လွှင့်ဆက်
PSI Jerusalem တွေကို တွေ့လို့ရှိရင် ဥပဒေနဲ့အညီအရေးယူဆောင်မယ်ဆိုပြီးတော့ကြေညာခဲ့တယ်လို့ပဲမျိုးကြီးချို့မှာဆိုရင်လည်း Jerusalem တွေကိုဖျောက်သိမ်းတာတွေလုပ်ပါတယ်
အရေးယူဆောင်တာတွေရှိလာတဲ့အတွက်တချို့ကသိမ်းဆီးထားလိုက်ပေမဲ့တချို့ကတော့အလွယ်တကူမမြင်နိုင်တဲ့နေရာတွေမှာဆက်တက်ဆင်ပြီးတော့စစ်ကောင်စီကမသိအောင်လို့ဖမ်းယူကြည့်ရှုကြပါတယ်စစ်ကောင်စီကနေမရှင်းတဲ့နေရာတွေမှာအဖြစ်ပျက်တွေကိုသတင်းဌာနတွေစီမရောက်ရှိဖို့နဲ့လူခွေချိုးဖောက်မှုတွေကိုမသိရှိအောင်လို့ဖိုးကွက်ခြင်းလို့ဒလမျိုးအင်တာနက်တွေဖြတ်တောက်တာဖြစ်တယ်ဆိုပြီးတော့ဒေသသူတွေက ရေးစီးပွားရေးကျန်းမာရေးပညာရေးပိုင်းတွေမှာပါတရားမှုတွေရှိပြီးတော့အခွင့်အရေးတွေဆုံးရှုံးရတယ်လို့ဒေသဆရာတူကအခုလိုသုံးသပ်ပါတယ
်အခုဒီပြည်ပကဖြစ်တဲ့ဒေသတွေမှာအင်တာနက်ပြတ်တောက်တဲ့ဟာတွေကသတင်းစီးဆင်းမှုရော့ကျသွားအောင်လုပ်တာဒီပြည်ပကဧရိယာတွေကဖြစ်တဲ့အဖြစ်ပြက်တခြားဒေသသူတွေစီမရောက်အောင်သူတို့ရည်ရွယ်ပြီးလုပ်တာလို့ဟိုကောက်ချက်ချလို့ရတယ်ဟိုဒါပေမဲ့တစ်ဖက်မှာအဲ့လိုလုပ်တဲ့ဟာရဲ့အကျိုးဆက်ကအဲ့ဒီရည်ရွယ်ချက်တွေမကဘူးတစ်ဖက်မှာဒီဒေတာလူတွေအတွက်နိုင်ငံရေးနဲ့ပတ်သက်တဲ့ဟိုအဖြစ်အပျက်တွေကိုယ်ဒေတာရဲ့လုံခြုံရေးခြေနေတွေနောက်တခြားဆက်နွယ်တခြားဒေတာရဲ့ဆက်နွယ်အနေနဲ့သတင်းတွေပါတိဖို့ခက်ခဲသွားတယ်ဟိုဒါတွေမကောက်စီးပွားရေးရဟိုအယောင်းဝယ်လုပ်တဲ့ဟာမျိုးတွေနောက်ထပ်ကျန်းမာရေးနဲ့ပတ်သက်တဲ့ဟိုပညာပေးကုသရေးယောဂပညာပေးလိုဟာမျိုးတွေနောက်ရာသီဥတုလိုဟာမျိုးကအစဟိုမိုးလေဝသရာသီဥတုလိုဟာမျိုးအစနောက်ဟိုပညာရေးနဲ့ပတ်သက်တဲ့ခွင့်လန်းတွေအထီကိုဆုံးရှုံးတော့သွားရတော့ပေါ့နော်ဒီအင်တာနက်ဖြတ်တောက်တဲ့ကိစ္စဒီဖုန်းလိုင်းတွေဖြတ်တောက်တဲ့ကိစ္စဒီနေရာကအကျိုးသက်ရောက်မှုတွေကအကြီ
းဒီလိုမျိုးသတင်းချက်လက်မှန်ရရှိမှုတွေပိတ်ဆို့တာကြောင့်ကောလာဟလသတင်းဖြန့်ဝေမှုတွေအားကောင်းနိုင်ပြီးတော့အချိန်ကြာလာရင်တော့လူမှုဘဝတွေကိုပါထိခိုက်လာနိုင်တယ်လို့လည်းသူကပြောပါတယ်မိုဘိုင်းအင်တာနက်များရှိလို့သတင်းချက်လက်တွေမသိရတဲ့အတွက်မျက်စိပိတ်နားပိတ်ဖြစ်နေပြီးတော့စီးပွားရေးလုပ်ကြရမှာလည်းအခက်အခဲတွေရှိနေတယ်လို့ရွှေဘူဒေသခံတူကပြောပါတယ
်။နားပိတ်မျက်စိပိတ်လို့ဖြစ်နေတာပေါ့။တော်တော်များများကတော့ခက်ခဲနေတာကတော့တော်တော်လေးကိုချုံ့နေရတယ်။မျိုးမျိုးမျက်စိနားပိတ်တွေဖြစ်သွားလဲဆိုလို့ရှိရင်ပေါ့။ကျွန်တော်တို့ကတည်င်းနေတယ်တကယ်ကကျွန်တော်တို့ကတည်င်းကိုနားဆွနေရတာပေါ့။တည်င်းနားဆွနေရတယ်ဒုတမှုတွေအဒုတမှုတွေတာဆုံးမှုတွေမတာဆုံးမှုတွေပေါ့။အဲအဲ့လိုမျိုးတွေပေါ့။အမှုတွေမပြရတဲ့ခါကျတော့ကျွန်တော်တို့ဘယ်လိုဖြစ်လာနိုင်လဲဆိုလို့ရှိရင်ပြောမယ်ဆိုလို့ဒီစီးပွားရေးနဲ့နေနဲ့ပြောမယ်ဆိုလို့ရှိရင်တော့ဒီနေ့နဲ့ပါတတိယမှမကြည့်ရဘူးဆိုလို့ရှိရင်တော့ဒီကကန်ရတာအခုတော့ဒီ
မျိုးနဲ့38မျိုးနဲ့ရှိတဲ့စကိုင်းတိုင်းဒေသကြီးမှာမတ်လ3ရက်နေ့ကစပြီးတော့အဓိကမျိုးနယ်ကြီး၄ခုဖြစ်တဲ့မုံရွာစကိုင်းရှိဖို့ကလေးမျိုးနယ်တို့ကလွေးလို့ရှိရင်ကြံမျိုးနယ်တွေကိုမိုဘိုင်းအင်တာနက်အများနှုံးလျှော့ချတာတွေနဲ့ဖြတ်တောက်မှုတွေလုပ်ခဲ့ပါတယ်အခုလိုအင်တာနက်ဖြတ်တောက်ထားတာဒါဆိုရင်9လလောက်ရှိနေပြီဖြစ်ပါတယ်ခုလိုဖြတ်တောက်လိုက်တဲ့အတွက်စိုက်ပျိုးရေးကိုအဓိကလုပ်ရတဲ့စကိုင်းတိုင်းတွင်မိုးလေဝသသတင်းတွေကိုသိရှိဖို့ခက်ခဲလာပါတယ်အခုလိုခက်ခဲတဲ့အတွက်တောရင်းမှာရှင်သန်နေတဲ့ပိုးကောင်တွေရဲ့လှုပ်ရှားမှုတွေကိုကြည့်ပြီးတော့ရာသီဥတုခံမှန်းတာစိုက်ပျိုးရာတွေလုပ်ရတယ်လို့တောင်သူဥစုကပြောပါတယ
်မိုးလေဝသသတင်းအချက်လက်အဲ့လိုမရတဲ့အချိန်ခါကျတော့ကျွန်တော်တို့ပိုးကောင်မွားကောင်တွေမြို့ကောင်တွေရဲ့နေထားလေးတွေကြည့်ပြီးရာသီဥတုကိုခံမှန်းပြီးအဲ့လိုစိုက်ကြပြေးကြလုပ်ကြတာကြကျွန်တော်တို့ရှေးထုံးအစဉ်လာပြီးအရာကတဲ့ပိုးကောင်တွေဒီလိုနေရာရောက်နေတဲ့အချိန်မိုးလေဝသအခြေအနေကမိုးများနိုင်တယ်၊လဲနိုင်တယ်ဆိုတာလေးဒါလေးကိုခံနိုင်ပြီးမှပဲအဲလိုမျိုးလေကျနိုင်တယ်စပြားချင်းဒါမျိုးလေးတွေခံနိုင်ပြီးလေကျတာပေါ့ဗျာ
။စကိုင်းတိုင်းတွင်အင်တာနက်ဖြတ်တောက်ခံထားရတဲ့နေရာတချို့မှာတော့မြန်လုံးနှိမ့်တဲ့ 2G အင်တာနက်ရတဲ့နေရာကိုအတော်ဝေးသွားပြီးတော့တုံ့ဆွဲကြရပါတယ်။ဖုန်းခေါ်ဆိုမှုရရှိတဲ့နေရာတွေမှာလည်းစစ်ကောင်စီကနေမင်းရှင်းလင်းမှုဝင်ရောက်လာချိန်မှာတော့ဖုန်းလိုင်းဖြတ်တောက်ခံရတာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။မိုဘိုင်းအင်တာနက်ဖြတ်တောက်ထားရတဲ့ပတ်သက်လို့စစ်ကောင်စီဘက်ကတရားဝင်သတင်းထုတ်ပြန်တာမျိုးမရှိဘဲနဲ့ဒေသကာကွယ်ရေးတပ်ဖွဲ့တွေကဆက်သွယ်ရေးတာဝန်တိုင်တွေကိုမိုင်းခွဲဖျက်ဆီးတာမို့လို့ဖုန်းလိုင်းတွေဖြတ်တောက်တာဆိုပြီးတော့ဒေသရှင်းလင်းပွဲတွေမှာစစ်ကောင်စီဘက်ကပြောဆိုခဲ့ပြီးပါတယ်ခင်ဗျာ။
စစ်တပ်ကနေနယ်မြေရှင်းလင်းမှုတွေအကြီးအကျယ်လုပ်နေတဲ့စကိုင်းတိုင်းတွင်မိုဘိုင်းအင်တာနက်ပြတ်တောက်လို့သတင်းအချက်အလက်ရရှိမှုခက်ခဲနေတဲ့အခြေအနေကိုကိုသားညူကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့ဗုဒ္ဓဘူးညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်မြမအရေးသုံးသပ်ချက်နဲ့အားကစားကဏ္ဍအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ်
VOA Plus application ကိုဒေါင်းလုဒ်ရယူပါ
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်းရဲ့2022ခုနှစ်ဇူလိုင်လ6ရက်ဗုဒ္ဓပူညရဲ့အစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေတရက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည10နာရီခန့်ထုတ်လွှင့်ပေးမယ့်အခုဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့ဒေါက်တာတန်းစော်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့ဝင်းချုပ်စေတဲ့အကြောင်းရင်းတွေကိုတင်ဆက်ထားပါတယ်။လူတအူးကိုဝင်းချုပ်စေတဲ့အကြောင်းရင်းတွေထဲမှာအဓိကကျတဲ့အချက်တွေလည်းရှိသလိုအဓိကမကြတဲ့အချက်တွေလည်းရှိပါတယ်ဘလို့အချက်တွေကိုစောင့်ရန်ရှောင်ရန်သိရှိရေးလူလူနဲ့ကျမ်းမာရေးအစီအစဉ်မှာဒေါက်တာတက်စောတင်ဆက်ထားတာရှုစားနာဆင်ပါရှင
်ကာရက်ဂလန်ကိုခွဲစိတ်ဖဲထုတ်ကုသမှုခံယူထားတာမျိုးခါအောင်ကျော်ကိုထိခိုက်ဒဏ်ရာရတာမျိုးနဲ့အသက်ကြီးလို့လှုပ်ရှားမှုနှဲသွားတာမျိုးတွေကြောင့်ဝမ်းချုပ်ဝေနာခံစားရနိုင်တယ်လို့သိရပါတယ်စေဝါတချို့ကြောင့်လည်းဝမ်းချုပ်ဝေနာခံစားရနိုင်ပြီးတရိုက်ဖဲထုတ်လို့ဝမ်းချုပ်တာခါအောင်ကျော်ထိခိုက်လို့ဝမ်းချုပ်တာအသက်ကြီးပြီးလှုပ်ရှားမှုနှဲသွားလို့ဝမ်းချုပ်တာနဲ့စေဝါတွေကြောင့်ဝမ်းချုပ်တာမျိုးတွေကိုအဓိကမဟုတ်တော့အကြောင်းအရာတွေကြောင့်ဝမ်းချုပ်မှုဖြစ်ခြင်းတွေလို့သတ်မှတ်တဲ့အကြောင်းအတိုင်းငယ်ခွဲစိတ်အထုကုဆရာဝန်ကြီးဖြစ်သူဗမောက်ခဒေါက်တာဦးအေးမွန်ကအခုလိုရှင်းပြပါတယ
်ဝမ်းချုပ်တာကဘယ်လိုအကြောင်းလဲဖြစ်မယ်ဆိုတော့သူကနှစ်ပိုင်းရှိပါတယ်တစ်ခုကတော့ကျွန်တော်တို့ခေါ်တာ secondary cause ပါလေအကြောင်းအကြောင်းရှိတာပါနော်ဥပမာဆိုရင် level ရ direct hormone ပေါ့နော်ထွက်နေသွားတာ hypothyroid rightတဲ့ကျွန်တော်တို့လေဗင်းကြီးရောက်ပါရှိတယ်လေခွိုက်တာလေအဲတားရဲထုတ်လိုက်တယ်ဟော်မုန်းနေဝါရဆိုရင်လည်းဝင်ချွတ်တယ်ဒါမျိုးဆိုအဲ့ဒါတော်တော်ဆင်းပြေးလိုက်ကောင်းအောင်ပါတော့တိုင်မျိုးပေါ့နော်အဲ့ဒါဆိုရင်စပယ်နဲ့ကိုထိထားတယ်နက်ဗီတီဝါရဆိုရင်ကအောက်ကဥမာညင်ရနေဝါတော့ပေါ့ဒါမျိုးဆိုရင်ကျွန်တော်တို့ကဖြစ်တယ်တော့အတကြီးရဲ့လူတွေမှညာခုနကပြောလို့လှုပ်ရှားမှုမရှိဘူးပေါ့နော်ဟိုသွားလာလို့လည်းမရှိဘူးအစ်စလဲမရှိဘူးအမြဲတမ်းလှဲနေရကြတယ်မလဲတိပြတ်ထားတယ်ဒါမျိုးဆိုရင်ကျွန်တော်တို့ကချွတ်တတ်တယ်ပေါ့နော်ဒါကောဆိုပေါ့တခြားယောဂါကအများကြီးနေငံကြမ်းမှာတော့ multiplesclerosis ဆိုတာမျိုးလေးပေါ့နော်ဟိုအောင်ကျော်ယောဂါလေးပဲပြောတာနော်အဲ့ဒါပြင်အဓိကအရေးကြီးတာလေးကကျွန်တော်တို့ကတော့ဘာအရေးကြီးလဲဆိုရင်အဲ့ဟောပါပဲဒီစီးဝါးလေးစီးဝါးလေးပေါ့ drug စီးပေါ့နော်စီးတွေသူတို့ဆုစီးတယ်တော်တော်များဝန်းကျင်တက်တယ်ဥပမာဆေးယောဂါစီးတွေနော် calcium channel blocker ဟာမျိုးတွေနော်ချိုးသွေးကြသည့်ချိုးဟာလေးတွေ ganglion blocker ဆိုနော်ဆိုအောင်ကျော် ganglion နဲ့ plate တော့တော့ပါလေအဲ့ဆိုဝန်းကျင်တက်တယ်အဲ့အစိမ့်တွေရရှိသဘောတရားเนาะနောက်ကျွန်တော်ဒီတချို့ပါနေဒီအဲ့ antisense မှာเนาะ lumina ပါတယ်เนาะဆိုင်စေးတွေမှာလည်းဝင်ချွတ်တတ်တယ်ဒါမျိုးပေါ့เนาะအဲ့တော့တော်တော်များစေးတွေကကျွန်တော်တို့တော့မဖြစ်ပါလေဆိုတော့စေးကြောင်းတွေမှာသိမိပါလေအဲ့စေးတွေကတော့ဝင်ချွတ်တတ်တယ်အဲ့ဒါတွေကကြည့်ရမယ်သဘောเนาะအဲ့ဒါစားနေလားပေါ့သဘောเนาะအဲ့ဆိုရင် short in short ပြင်းပြင်းပြင်းပြောင်းနေပြောင်းပေါ့เนาะရှိပါလေသဘောတရားเนาะအဲ့ဒါဝမ်းချုပ်တဲ့အကြောင်းလေအဲ့ဒါတွေကတော့တိတဲ့ cause ဆို secondary ပေါ့
ဝမ်းချုပ်တာဖြစ်စေတဲ့မူရင်းအဓိကအကြောင်းအရာတွေအကြောင်းကိုတော့ဒေါက်တာဦးအေးမွန်ကအခုလိုရှင်းပြပါဗျ
် primary ပေါ့ကျွန်တော်တို့ primary constipation ဆိုတာတိကတော့ဒီဥမိုင်းကကျွန်တော်တို့ကသူ့ထဲဝင်လာတဲ့မဆင်လို့ညှက်ရတာပေါ့နော် contract လို့ပြီးအောက်ကိုတုံးပို့သွားတာပေါ့အဲ့မှာနည်းနည်းညှက်ရနေတာပေါ့နော်ညှက်ညှက်အသွာလာနေတာဥပမာဆိုဟိုတပီလောက်ရှိတဲ့နော်ဥမိုင်းကတွေတောဖို့တက်ကိုဆွေးရပါဆိုဥပမာနော်ဆက်ကမ်းမကြမှာသူကအဲ့ဒါကို9နိုင်ကြာကြာနေမှာပေါ့အဲဆို slow transit ခေါ်တာပေါ့ slow transit ပေါ့နော်အဲဘာလို့ကြာဆိုအဲ့မှာသူ့မှာရှိတဲ့ညှက်မဲ့တွေပါလေဆဲလေးတွေထေွားတာလို့ဆဲတွေနေနေတာလို့နော်အကလေးမှာ husband ကအဲ့ဒါတွေရပဲလေနော် neuron လေးတွေအောင်ကျော်လေးနေနေတာလို့ဆိုအဲ့ဒါကြောင့်ဆိုသူကတော့မသွားတော့ညင်းတာကိုလို့ထင်တာအဲ့ဒါဥပမာရပဲပို့ကြီးကြီးကြီးကြီးကြီးလာပြီကြီးလာလေညှက်ရမရှိလေပျော့လေဖြစ်နေတာပေါ့နော်ကျွန်တော်တည်ရင်ဝင်လို့ပေါ့ညနေဆိုရင်ပြန်ရုံးဆိုအရင်ဆိုလိုက်မပြုံးတော့သူပါလေအဲ့လိုဖြစ်သွားတာပေါ့တော့အဲ့ဒါ slow transit လေးခေါ်တာပေါ့နော်အဲ့ဒါလေဆေးလေးတကူတော့ထိုင်းလုံးကြီးပေါ်လာကြတယ်ဟိုနိုင်ငံကြီးမှာတော့စနိုင်ပြီဒီမှာတိတ်မြောက်သေးတော့ပါလေအဲ transit ကောင်းတယ်လို့လည်းဆေးလေးတွေရှိတယ်အဲ transit ကောင်းဖို့ဆိုတာလေတို့ကတော့ဟိုသူကစစ်စစ်လို့ရတယ်ဆေးလေးမျိုးသွားလိုက်ပြီအဲ့ဒါလေတိုင်းကြီးကတိုင်းထွားပြီးသားဘယ်လောက်ရောက်ပြီဆိုတော့အတိုင်းလို့ရတော့ပါနော်အဲ့ဒီမှာတော့အလုပ်လို့မရသေးပါဘူးဒုတိယအဆင့်ကတော့အပေါ်ကကိုလုံးကကောင်းတယ်ညှင်းကကောင်းတယ်အောက်ကကျွန်တော်တို့ထွက်မဲ့နေရမှာပေါ့ထွက်မဲ့နေရမှာကျွန်တော်တို့ anus inorectal လို့ခေါ်တဲ့ဒီ sphincter တွေ muscle တွေညှင်းအားရှိတာရှိတယ်အောက်က pelvic floorနော် pelvic floor ရှိတယ်ကျွန်တော်တို့ကနော်နောက်အဲ့တော့အပေါ်ကကိုလုံးကညှင့်ရတယ်နော်ဒီ anus နဲ့ rectum နဲ့သူ့ကို straight line နဲ့မဖြောက်ပေးလိုက်ရတယ်ဆင်းလို့ကောင်းအောင်လေအောက်က pelvic muscle တွေ short ပေးလိုက်ရတယ်အဲ့သုံးခုကသူကညီရတယ်ပေါ့ကလေးနော်သူညီရတယ်နောက်ဒီ anus တွေကိုမစင်ရောက်ပြီဆိုရင်ဝန်သားမှန်းသိအောင်လေအောင်ကျိုးကကောင်းအောင်လေအတော့သိရတယ်ပေါ့ကလေးအဲ့ဒီ neck floor တွေနဲ့ဒီ muscle တွေနဲ့အားလုံးဆက်ဆက်ရှိတာပေါ့နော်အဲ့တော့ပြတ်သွားတာ dis-energy ခေါ်တာပေါ့နော်အဲ့တော့ခေါ်ချို့ရတဲ့ obstruction ရှိတာပေါ့ obstructive defecation ဆိုပြီးတော့เนาะအဲ့မျိုးတွေအဲ့လိုမျိုးကြောင့်လည်းကိုချို့တာတွေရှိတယ်အဲ့လိုကြတဲ့လေကျွန်တော်တို့ဒီပတ်ချမ်းမှာ surgery နဲ့ကျွန်တော်တို့ဆော်များတဲ့ ပြင်လို့ရတယ်ရှိလာတယ်ပေါ့နော်အဲကျွန်တော်တို့ဟိုနပြောလို့မျိုးဖစ်ရှာဆိုရင်ကုပလိုက်မယ်ကျင်းနေဟိုပြုတ်လိုက်မယ်နော်အစကံရှိတာဆိုရင်ကျွန်တော်တို့ဒီမှာနိုင်ငံမှာဆိုရင်အဲ့ net for the statement ပြရတယ် s2 လေ s2 net for statement ပြလိုက်မယ်ဆိုရင်အဲ့ဒါလေးကိုခါလေးကိုအောက်အလေးဆိုက်ပြီးတော့ net statement ပြလိုက်မယ်ဆိုပိုကောင်းလာတယ်တွေ့လာတယ်နောက်ဒီဝင်သွားတော့ပြန်လေ့ကျင့်ပြလို့ရတယ်ဟုတ်ပါလိမ့်ဒါပြန်တော့သူတို့ training ပြန်ပေးတော့ feedback ခေါ်တယ်နော်အဲ့အဲ့မျိုးတွေပြန်လုပ်တာရှိပါတယ်ဒါပေမဲ့အကြမ်းမြင့်ကတော့ကျွန်တော်နိုင်ငံတွေထဲမှာတော့ဒီ primary ခုနပြောတယ်ပါခေါမလဲ cultivation ကိုလည်းဒီပြုပြင်အားနည်းနေတာပေါ့သဘောကနော်အဲ့ဒါကြဖြစ်တတ်ပါတယ် secondary တွေကအကြောင်းသိပြီးလာတယ်အဲ့ဒါကြအရင်ပြုပြင်လိုက်ပါသဘောကနော် primary တွေကတော့အကြောင်းသိတရားဝမသိသေးဘူးဆိုတော့ဆန်းစစ်မှသိမှာပေါ့နော်ဒါကတကယ်အထူးစေဝါစစ်မှရပါသဘောကနော်အကြမ်းမြင့်တော့ဘာကြောင့်ဖြစ်ဖြစ်ကျွန်တော်တို့ကတော့ဖြစ်တာကနှကူဆက်ဆက်မှုရှိတာတော့ဗာလဲလှုပ်ရှားမှုနေတယ်ဟိုတိရစားနေတယ်နော်တိနံစားနေတယ်ကျူစီတောက်နေတယ်ရေတောက်နေတယ်အစစိုက်နေတယ်ညီနေတယ်အဲ့ဒါတွေတော့နော်ပြပါဒါပြင်နေရီဆိုင်နာတွေကဝန်သွားတဲ့ style လေးပေါ့ဝန်သွားတော့အချိန်မပေးဘူးနော်အလုံးရှုံနေတယ်အိမ်တမတန်ဘူးရုံးမလည်းမသွားတော့ online ပဲ online online ခဲဝါးလေးအဲ့လိုမျိုးကြတာအပေါ်က block စီတော့အောက်ကခဲပိတ်နေမရတော့ပြတော့ပေါ့နော်အဲ့ပတ်တန်လည်းဖြစ်တတ်ပါတယ်နော်အဲ့ခဲပိတ်နေအကြီးပ
ါဝမ်းချုပ်စီတဲ့မူရင်းအဓိကအကြောင်းအရာတွေနဲ့အဓိကမဟုတ်တဲ့အကြောင်းအရာတွေအကြောင်းကိုလည်းဝင်ကြောင်းပြောလဲချင်ပါတယ်ပေါ့
ဒေါက်တာတန်းစောတင်ဆက်ပေးခဲ့တဲ့လူလူနဲ့ကျန်းမာရေးအစီအစဉ်ပါရှင်အခုဆက်ပြီးတော့အမေရိကန်မူဝါဒနဲ့မြန်မာနိုင်ငံရေးအလားအလာအကြောင်းဥကြော်ဇန်သာတင်ဆက်ထားတဲ့မြန်မာရေးသုံးသက်ချက်ကိုတင်ပြပေးကြပါမယ်မြန်မာနိုင်ငံအပြောင်းလဲအတွက်နိုင်ငံတကာဖိအားဟာအင်မတန်မှအရေးပါပါတယ်။ဒီအတွက်အမေရိကန်အစိုးရကဥဆောင်ကြိုးပမ်းနေပါတယ်လို့အမေရိကန်ပြည်ထောင်စုရဲ့အာရှပစ္စည်းဘိတ်လုံခြုံမှုလေးလာရေးဌာနပါမောက်ခမီမီဝင်းဘက်ကဆိုလိုက်ပါတယ်။အာနာသိစစ်တပ်နဲ့ဖိဆန်ရေးအင်အားစုတို့ကြားလက်ရှိအခြေအနေကိုတစ်ချိန်လုံးကမြန်မာစစ်အရာရှိတွေကိုစစ်ပညာသင်ကြားပို့ချပေးခဲ့တဲ့အမေရိကန်ဒုဗိုလ်မှူးကြီးအငြိမ်းစားမီမီဝင်းဘက်ကနှိုင်းယှဉ်ပြောပြထားပါတယ်။အသေးစိတ်ကိုတော့ပါမောက်ခဘက်နဲ့ဥကြော်ဇန်သာတို့ဆွေးနွေးသုံးသပ်ထားပါတယ်။
ဘာမောမီဝင်ဘက်ကနာဒီကနေ့ကြိုးစားနေတာကတော့ဦးသိန်းစိန်အစိုးရတက်ပြီးကြတဲ့အစပြီးတော့မြန်မာနိုင်ငံစစ်တပ်နဲ့အမေရိကန်စစ်တပ်ချင်းဆက်ဆံရေးဆိုတဲ့ပုံစံတစ်ခုကြတော့ချင်ပါတယ်ဆိုတော့အဲ့ဒီကအချင်းချင်းပြောပါဘယ်လိုပုံစံမျိုးရှိခဲ့တယ်လဲအခုတော့ပြတ်သွားပြီပေါ့နော်အဲ့ဒါဟုတ
်ကဲ့ရှင့်ဟိုမြန်မာနိုင်ငံပေါ့နော်ဒီမိုကရေစီ transition အချိန်မှာပေါ့ကျမတို့က military to military engagement လို့မျိုးပေါ့နော်ဒီဥစ္စာလုပ်တဲ့အခါမှာတချို့မြန်မာ officer တွေပေါ့နော်ကျမတို့ရဲ့ center မှာလာပြီးတော့အကြောင်းမှတက်တာပေါ့နော်အကြောင်းမှတက်တာဒီပညာရေးအခဏခဏပြောတဲ့ဒီဥစ္စာ training ဆိုတာမှာတကယ်တော့ training မဟုတ်ဘူးကျမတို့က education ဆိုတာပညာသင်တာပေါ့နော်ကျမတို့သင်ပြီးတာအကြီးကြီးဆိုင်ရာဆက်ဆိုင်ရေးနောက်ပြီးတော့ civil military relation you know the democratic government out my boy the system တစ်ခုအောင်မှာ civil military relation ဘယ်လိုရှိရလဲဆိုတာအဲ့ဒါလေးသင်ပြတာ
အဲ့ဒီဆက်ဆံရတာကိုပြတ်သွားပြီပေါ့နော်အဲ့ဒါသိမင်းနောက်မှာ
ဟုတ်ကဲ့ရှင်အခုချိန်မှာအားလုံးကဒီ US ကနေ sanction လုပ်ထားပါမြန်မာစစ်တပ်က
အခုရုရှားက Ukraine ကိုချုပ်ချော်ပြေးနောက်မှာမြန်မာစစ်ကောင်စီပေါ့လေသူတို့ကရုရှားကိုအပြတ်အသတ်ခံလိုက်တယ်ဆိုတော့အမေရိကန်နဲ့ဆက်ဆံရပူပြီးအဆန်းဝေးသွားတယ်လို့ပြောလို့ရပါတယ်။
ရုရှားကိုထောက်ခံလို့အမေရိကန်နဲ့ဝေးလာတာဒီလောက်မရှိဘူး။ပို့ပြီးတော့အမေရိကန်နဲ့ဝေးသွားတဲ့ဥစ္စာက military coup အနာသိမ်းတာနဲ့ဟို democratic elected ဝင်နေတယ်ဟုတ်။ဖန်ဆီးတာအဲ့ဒီဥစ္စာကပို့ပြီးတော့အရေးကြီးတယ်
။အချို့ကပြောကြတယ်အဲ့ဒီအမေရိကန်ရဲ့စစ်ကောင်စီပေါ်မှာအရင်ကမြန်မာနိုင်ငံဒီမိုကရေစီနံပါတ်ကိုတက်ဆန်းနိုင်ဖို့အတွက်အမေရိကန်ရဲ့စွမ်းဆောင်မှုတွေကဖိတ်ဆီးအောင်မရှိဘူးဆိုပြီးတော့မြန်မာပြည်သူတော်တော်များများကညှိတွားကြပါတယ်။ပညာရှင်ကြောက်နေဘယ်လိုပြောလို့ပါလဲခင်ဗျာ။
ဟုတ်ကဲ့ကျမတို့ဒီသမိုင်းမှာအောင်မြင်သွားတဲ့တော်လှန်ရေးတွေကိုပြန်ပြီးလေ့လာလိုက်တဲ့အခါမှာပေါ့နော်။ကျမတို့ကသွားတွေ့လဲဆိုသူတို့အဓိကသုံးချက်ပါတယ်။အဓိကတုံးရဲ့အပထမဆုံးတစ်ချက်ကဒါပြည်သူလူထုရဲ့ဆန့်ကျင်မှုပေါ့နော်ပြည်သူလူထုအများကြီးရဲ့ဆန့်ကျင်မှုနောက်တစ်ခုကျတော့အကြီးကြီးဆိုင်ရာကဖြစ်အားအနောက်ခုနောက်သုံးချက်မြောက်ကကျတော့ defection ဟိုနည်းစစ်တပ်နဲ့ elite ရဲ့ defection အဲ့ဒီဥစ္စာသုံးမျိုးသွားတွေ့တယ်ဆိုတော့ဒီဥစ္စာ ဒီဒီဆိုင်ရာရဲ့ဖြစ်အားအရန်ကြီးကြီးတယ်အဲ့ဒီဥစ္စာကိုအကြံလဲ US ကဒီဘက်ကနေပြောပါတော့ဥစ္စာကြီးတော့ဒီဘယ်လိုနည်းနဲ့ဖြစ်အားပေးရမလဲဆိုတာဆောင်ရွက်နေတယ်ပေါ့နော်အဲ့ဒီဥစ္စာ
ဆိုတော့ဒီမျိုးရဲ့သုံးချက်မှာဒီလိုရဲ့ဆန့်ကျင်ဥကြောင့်အဲ့ဒါကတော့ဒီမှာနိုင်ငံသမိုင်းမှာသမမမကျုံဘူးတဲ့အောင်ကြီးမာတဲ့ဆန့်ကျင်ဥကြောင့်တွင်းနေရတယ်လို့ပဲကျွန်တော်ကတော့သတင်းသမားတယောက်နဲ့မြင်ပြီးပါတယ်ဆိုတော့ဖီအားကတော့လုံလောက်တဲ့ဖီအားအနပ်ပရက်ရှာရှိပါရဲ့လားလူတွေကကြီးကြွားရတဲ့အဲ့ဒီကြောင့်အဲ့ဒါပိုပြီးလုံတင်တယ်ဖီအားပိုပြီးပြေးတင်တယ်အမေရိကန်တို့က
တ်ဆိုမှုဖြစ်နေတယ်
ကောင်ဆောင်ကနေ US State Department ကနောက်ထပ် sanction တုတ်ထလာပြန်ပြီဆိုတော့အဲ sanction တစ်ဖြည်းဖြည်းနဲ့သူတို့တင်းကျပ်တာပေါ့နော်တင်းကျပ်ဖို့လုပ်နေတယ်ဟုတ်တယ်ရေလံနဲ့ဥစ္စာလည်းသူတို့ထိပို့ပါပဲသူတို့အဲ့ဒီဥစ္စာကိုအများကြီးပဲဆွေးနွေးနေကြတယ်ရေလံနဲ့ပတ်သက်ပြီးတော့လုပ်တဲ့အခါမှာနည်းနည်းလေး tricky ဖြစ်တယ်ဘာလို့လဲဆိုတော့ energy ပေါ့နော် energy sector ကမစင်းလာရင်းနဲ့လုပ်လိုက်မယ်ဆိုလို့ရှိရင်စံတမာနဲ့ပတ်သက်တဲ့အထူးအားနဲ့မှာကွာပြီးတော့ညှိနိုင်တယ်right so အဲဒီကြောင့်မလို့သူတို့ဒီဥစ္စာကိုအများကြီးစဉ်းစားပြီးတော့အများကြီးဆွေးနွေးပြီးတော့အလုပ်စရာတွေလိုလိုက်တယ်လို့ကျွန်တော်တွေ့မိတယ
်။ဒါပေမဲ့လည်းတစ်ခုစဉ်းစားမိရအခုရုရှားနဲ့ဖြစ်လိုက်တဲ့အခါမှာရုရှားရဲ့ရေနံကိုတန်ခတ်လိုက်တဲ့အမေရိကန်နဲ့ပို့ပြီးတော့ယူကန်ကန်ဖြစ်စီကဥရောပနိုင်ငံတွေကပို့ပြီးတော့အထက်ကျွန်များရဲ့ဒီကိစ္စနဲ့ပတ်သက်လို့ဆိုတော့ရေနံကဘယ်ကဘယ်ရာရာပို့ပြီးလိုအပ်နေတဲ့သဘောတော်တော်များများရှင်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကSaudi Arabia အပါအဝင်ပေါ့လေ Middle East နိုင်ငံတွေကိုသူကရေနံပို့ပြီးတော့ထုတ်ပေးဖို့အတွက်ချင်းကတ်တယ်ဆိုတော့ကြားရတယ်သူကလက်မခံကြဘူးလေဆိုတော့မြန်မာနိုင်ငံကရေနံကိုဘာပဲပြောပြောသူကပို့ပြီးလိုအပ်နေလို့များသူလက်ပိုက်ကြည့်နေဥမာတူကြောက်လေ
အဲ့ဒီအတွက်ကတော့ကျွန်မအသေးချာမသိဘူးပေါ့နော်ဒါပေမဲ့တန်တမာအရေးပြည်ကြီးကြီးဆိုင်ရာဆက်ဆံရေးကလည်းပါသေးတယ်နော် So ဟိုရုရှားနဲ့ Ukraine ကြတော့ပြည်နိုင်ငံတွေကစုပေါင်းပြီးတော့အညီညွတ်စွာလုပ်တယ်အဲမြန်မာနိုင်ငံနဲ့ပတ်သက်ပြီး level of unity ကတိတ်ပြီးတော့မတွေ့ရသေးဘူးဆိုတော့လေအဲ့ဒီဥစ္စာကိုအများကြီးစူးစမ်းဆိုတော့အဲ့ဒါတွေ့နေတယ်လို့ကျွန်မထင်ပါတယ
်ဟုတ်တယ်ဆိုတော့မင်းကြီးကအချက်သုံးချက်ထဲမှာစန့်ကျင်မှုရဲ့နောက်ပြီးစီးပတ်စီရဲ့နောက်နံပါတ်3ချက်ကပုံပြီးစိတ်ဝင်စားဖို့ကောင်းတယ် perception ဆိုတော့စစ်တမ်း elite ဆိုတော့ကျွန်တော်နားလည်တာဥပမာ Philippines မှာဖြစ်တဲ့ကိစ္စမျိုးလား Ramos တို့အွန်ရီဒေရောမာကိုဆုံကသူဒက်ဖက်လိုက်တယ်ဒီဒီဘက်ကိုဖက်ပြောင်းလိုက်တယ်အဲ့ပုံစံမျိုးကိုပြောရစင်မြန်မာနိုင်ငံမှာရောအဲ့လိုဖြစ်နိုင်မဲ့အလားအလာမျိုးရှိပါရဲ့လားခင
်ဗျာဖြစ်နိုင်တယ်ဘာလို့လဲအခုအချိန်မှာအောက်ဒီဖက်ရှင်နဲ့ပတ်သက်ပြီးတော့အများကြီးထွက်လာတယ်ထွက်လာတဲ့လူတွေကိုလည်းမေးလိုက်လို့ရှိလို့ရှိရင်သူကပြောနေအထင်းမှာတဲ့ခွင့်ဆင်ရနိုင်ကြုံလောက်ပေါ့နော်ထွက်ချင်နေပြီသူတို့မလုပ်ချင်တော့ဘူးတဲ့တချို့တွေကမစအမျိုးကြောင့်မထွက်နိုင်လို့တာညီနေရတာသူတို့ရဲ့စိတ်ဓာတ်ပေါ့နော်အဲ့ဒါမရှိတော့ဘူးဆိုစိတ်ဓာတ်ကျဆိုတာကစိတ်ဓာတ်မရှိလို့ရှိရင်အကြိုက်ရတာမလွယ်ဘူးနော်နိုင်ဖို့ကမလွယ်ဘူးဆိုတော့အဲ့ဒါမျိုးဖြစ်နေတယ်အာနောက်ပြီး elite နဲ့ပတ်သက်ပြီးတော့လေအခုတလောမှာဆို crony စီလေ elite ဆိုလို့ရှိရင်မြန်မာနိုင်ငံမှာကျတော့ crony ဆိုပြောလို့ရတာပေါ့နော် crony စီသူတို့လိုက်ဖမ်းနေတယ်သူတို့ဘာကြောင့်လိုက်ဖမ်းလဲဆိုတော့အဲ့ဒီဥစ္စာကျွန်မတို့ indicator တကူကအဲ့ဒီ elite ကသူတို့ဘက်ကမလိုက်တော့လို့ဒီဘက်ကိုရောက်လာလို့အဲ့ဒါကြောင့်မို့သူတို့ကအဖမ်းနေလို့ကျွန်မခတ်မှန်းလို့ရတယ်ပေါ့နော်ခတ်မှန်းလို့ရတယ်ဆိုတော့နောက်ခုလုံးပြန်ပြီးကြည့်လိုက်လို့ရှင်ဒီ defection ဆိုတဲ့ဥစ္စာကအာတော်တော်များများသမိုင်းနဲ့ပြန်ချက်တခါမှမတွေ့ဘူးရဲ့အလဘဘောနော်ဖြစ်လာပြီလို့ပြောလို့ရတယ်
ဟုတ်ကဲ့မိမိကိုယ်တိုင်တမခပြောင်းနေတဲ့အဲ့ဒီမြန်မာစစ်တပ်အရာရှိကိုစီးပွားရေးတက်တို့မှာတော်ပြီးလိုက်ချပေးတယ်ပညာသင်ပေးရဆိုတာကျွန်တော်တို့သိရပါတယ်ဆိုတော့အဲ့ဒီအခါမှာတော့သူတို့တွေရဲ့တုံ့ပြန်မှုသူတို့တွေရဲ့ဒီဒီမိုကရေစီအထင်ကြီးအောင်မှနေရတဲ့တမန်တော်တခုဖြစ်ရေးကိုသူတို့ဘလောက်စိတ်အားထက်သန်မှုရှိတယ်လို့တွေးခဲ့ရပါတယ်ခင်ဗျ
ဟုတ်ကဲ့ကျမသွားတင်တဲ့အခါမှာပေါ့နော်ကျမကတော့လူထင်းနဲ့ခရနော်နဲ့အောက်အောက်များတော့အချင်းကျမအချင်းချင်းအဲ့ဒီမှာကျတော့သူတို့တွေကအဲ့လိုကအများကြီး expectation ရှိတယ် expectation ဆိုတော့ပ democratic transition
ဒါမဲ့လောလောဆယ်မှာသူတို့အစည်းအလုံးနဲ့ဖြစ်နေအောင်ယူနီဖိုက်လုပ်ထားနိုင်တဲ့အဓိကအချက်ကဘာလို့ပြောနိုင်ပါလဲ။ဒီသူတွေသူတို့မတိုင်းမင်းတွေသက်ဘူးဆိုတာလည်းသိတယ်လက်အောက်ကတက်မလို့ရုံနဲ့နေရာသူတို့မကျေနပ်ကြဘူးသူတို့ဘဝကျင့်ကြတဲ့အထက်အရာရှိနေမတူဘူးဆိုတာသူတို့သေသွားလို့ဘာကြောင့်သူတို့ဟာသူစည်းအလုံးနဲ့ဖြစ်နေကြလဲလို့ထင်ပါလဲ။
American Dubo Muji Anyeza Mimi Wimbeck Ne Ujo Zanaru Sunwe Tung Takere Nyama Ye Tung Tak Chabashin Sapiro Akazakanago Disabi Jamare Asia Tol Kaudi Jamweriko Kaba Simi Jamweri Piao Jiman Tabiro Tay Majagi Chain Dimabe European Tol Jamweriko Milana Nelu Asia Tol Jamweri Ye Amuza Uyashi Jo Kucho Mintanga Piobare Kucho Mintan Skykani Satu Mimian Tare Apainiko Koyananga Didrin Baye Akazakana Martin Sapi Tabare
From Burma, so I believe.
I think it's a very steady.
ညမီကုံကိုဖြေရမယ်ဆိုရင်တော့ကျွန်တော်ကဩစတြေးလျနိုင်ငံကလက်မှတ်ကင်ထားတဲ့ဩစတြေးလျနိုင်ငံသားဆိုပေမဲ့ညီမကြီးကညီမနွယ်ဘွားတယောက်အဖြစ်နဲ့ဂုဏ်ယူပါတယ်ဒါပေမဲ့ရေရှမ်းထရူးကောက်တီပြိုင်ပွဲတွေကိုပို့ပြီးတော့အကြေကြေးပြတ်ပြတ်ဖြစ်အောင်လုပ်နိုင်ခဲ့တယ်ဆိုပြီးတော့ပြောကြတယ်ဆိုတော့အခုကိုချိုမင်းဆန်းကရော
ီ Asian Tour ရဲ့ Commissioner တယောက် CEO တယောက်အနေနဲ့ဒီပြိုင်ပွဲတွေကိုဘယ်လိုကြီးမန်းထားလဲ
You're right. I mean, through Fujilas time, he took the Asian PGA.
Fujilas ngai nete dong ga ro tu ga Asia PGA dai ngwe ri phit pi. Ei dong ga tne ko 10 bwae 12 bwae law shi ba de. Asia takwin kwa a myo da takwin sai bwae ri su pi lo. Ei ga ni aku Asian Tour pyan bwae ri phit la ga da ba. Ei dong ga DB jaw nya ri shi me, sponsor jaw nya bout ri shi me. Chi kan a phit no Asian Tour ko professional san san phit aw lut kha da ba. Da ga Fujilas han lut kha da ba.ကျွန်တော်ရည်မှန်းချက်ကတော့အဲဒီကနေနောက်ထပ်တလန်းပြီးတော့တကယ်ကပအစ်င့်ကြီးပြိုင်ပွဲတွေဖြစ်လာဖို့ပါလွန်ခဲ့တဲ့နှစ်20ကာလအတွင်းကတော့ Asian Tour ပြိုင်ပွဲတွေဟာကပမှာ PGA Tour, European Tour, Japan Tour တွေရဲ့နောက်တတိယဒါမှမဟုတ်စတုတ္ထအဆင့်လောက်မှရှိတယ်လို့ကျွန်တော်ပြောချင်ပါတယ်အခုဆိုရင်ကျွန်တော်တို့မှာငွေကြေးထောက်ပံ့မဲ့ sponsor အသစ်လည်းရထားတယ်လို့ရုပ်တံထိုးလင်းမှုတွေရုပ်တံ line တွေလည်းရထားပြီးပိုကောင်းတဲ့ကစားသမားတွေလည်းရှိလာနေပြီးတော့ကျွန်တော်တို့အနေနဲ့ကျွန်တော်တို့အဆင့်ကိုဥရောပတူပြိုင်ပွဲတွေအဆင့်ရောက်အောင်တိတ်မကြခင်အချိန်အတွင်းမှာလှုပ်လာနိုင်မယ်လို့ညွှန်လင်းပါတယ်
။ဒါအခုတခါတော့ကျွန်တော်မေးချင်တာကအာဆာကကောက်တီးသမားတွေရဲ့အဆင့်တန်းကတခြားအမေရိကန်တို့ဥရောပတို့အပါအဝင်ကမ္ဘာတဝန်းကတခြားကစားသမားတွေနဲ့ရှင်းကြည့်မယ်ဆိုရင်ဘယ်လိုရှိပါလဲ
။ I mean look, we're still a little bit behind, I have to admit. I mean the best players in the world are competing on the PGA Tour.
အမှန်တမ်းဝင်ခံရရင်တော့ကျွန်တော်တို့စီကနည်းနည်းတော့လိုနေပါသေးတယ်။ကမ္ဘာအကောင်းဆုံးကောက်တီးသမားတွေကတော့PGA ပြိုင်ပွဲတွေမှာဝင်ပြိုင်နေကြတာပါဒါကတော့ရှင်းပါတယ
်ဆိုအာဆာကဒီကောက်တီးဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်ပြီးတော့ရောကိုချိုမင်းသားနှုတ်ဘက်ကဘာတွေလုပ်နေလဲဗျအဲ့ဒါလည်းရှင်းပြပေးပါဦ
း Now I mean wherever we travel whichever country
ကျွန်တော်ဘယ်နိုင်ငံဘယ်ကူပဲသွားသွားအဲ့ဒီနိုင်ငံကကောက်တီးသမားတွေဝင်ပြိုင်နိုင်ဖို့အတွက်နေရာအတော်များများပေးနိုင်အောင်လုပ်ပါတယ်ဘယ်နိုင်ငံမှဖြစ်ဖြစ်အဲ့ဒီနိုင်ငံကဒေသခံကစားသမားတွေအတွက်နေရာအတော်များများချန်ထားပေးပါတယ်အဲ့ဒီလူတွေဟာ Asian Tour ပြိုင်ပွဲအဖွဲ့ဝင်ဖြစ်ဖို့မလိုပါဘူး။ဒါမျိုးတွေကိုကျွန်တော်တို့သွားတဲ့နေရာတိုင်းမှာထည့်သွင်းစဉ်းစားပြီးဒေသခံတွေအနေနဲ့အဆင့်မြင့်ဆုံးပြိုင်ပွဲတွေမှာဝင်ပြိုင်နိုင်ဖို့အတွက်ဖွင့်အရေးကြီးကျွန်တော်တို့မှာရှိပါတယ်
။ဆိုကိုချုံမင်းသားတို့မှာဒီမြန်မာနိုင်ငံလိုနိုင်ငံတွေမှာဒီကောက်တီးဖွံ့ဖြိုးရေးအတွက်ရောအထူးစီမံကိန်းတွေရန်ပုံငွေတွေရထားတာမျိုးရောရှိလားဗျ။
Funny you should say that because we're just about to start a new program called the Ujila
Han. Ujila Han Naga Champion season 1 တခုကိုစမလို့လုပ်နေပါတယ်။ Ujila Han ဟာကစားသမားတွေကိုအညီအညာဆက်ဆံတာအလွန်တန်ဖိုးထားမြန်နူးတဲ့သူပါ။ဒီ season ကတော့ Asian Tour ပြိုင်ပွဲတွေမှာကစားနိုင်တဲ့လက်ရည်ရှိပြီးကစားဖို့အခွင့်မသာတဲ့နောက်ခံပံ့ပိုးမှုမရှိတဲ့အထက်ကတနည်းကိုလူငယ်ကောက်တီးကစားသမား3-4ယောက်လောက်ရှာဖွေမွေးထုတ်သွားမှာဖြစ်ပြီးသူတို့အနေနဲ့ပြိုင်ပွဲမှာဝင်ပြိုင်ဖို့အခွင့်အရေးရမှာပါ။သူတို့ကိုလက်ရည်စစ်တဲ့ကြောင်းကိုလာတက်ပြီးတော့တိုးတက်လာအောင်ကူညီပေးဖို့နဲ့ကြီးစားကောက်တီးသမားအဖြစ်ပထမဆုံးစတင်တဲ့နှစ်မှာသူတို့ရဲ့ကုန်ကြစည်တွေကိုကူညီသွားဖို့ပါ။ဒီစီဇန်ကိုလာမယ့်2023မှာစတင်ဖို့လှုပ်ဆောင်နေပြီးဘယ်လိုရွေးမလဲ၊ဘယ်သူတွေကိုရွေးကြမလဲဆိုတာတွေအတွက်ဦးကြည်လာဟန်ရဲ့အမျိုးသမီးနဲ့အတူတွဲပြီးတော့လုပ်နေကြပါတယ်
။ဘူးလောလောဆယ် Asian Tour ပြိုင်ပွဲမှာဝင်ကစားနေတဲ့မြန်မာတွေရောရှိလား။
well you've always still got Uzomu who plays from
ရှိတာပေါ့ Uzomu ရှိတယ်လေသူကတော့မကြကနာဆိုလိုကစားနေပြီးအဓိကများသောအားဖြင့်တော့ Singapore Island Country Club မှာကောက်တီးတင်ပေးနေပြီးကျွန်တော်တို့ရဲ့ပြိုင်ပွဲတွေကတချို့ကလည်းဝင်ပြိုင်နေပါသေးတယ်သူကအသက်50ကျော်နေပြီဖြစ်ပေမဲ့လူငယ်တွေနဲ့အခုချိန်ထိပြိုင်ကစားခြင်းနဲ့စိတ်ရှိနေစေဖြစ်ပြီးရိုက်နေတော့ပါပဲပြီးတော့နောက်တစ်ယောက်ကတော့လူငယ်တွေထဲကဟိန်းစီသူပါသူကတကယ်ကစားသမားကောင်းဖြစ်ပြီးလေရစ်စစ်တဲ့ကြောင်းကနေ2021မှာအောင်ခဲ့တာပါတကယ်ပါရမီရှိတဲ့လူငယ်ကစားသမားတစ်ယောက်ပါနောက်ပြီးတော့လေရစ်စစ်တဲ့ကြောင်းကိုလာတဲ့တခြားတယောက်မြောက်လည်းရှိပါတယ်ဒါပေမဲ့လည်းအခုလောလောဆယ်မှာတော့မြန်မာပြည်ကဟင်းစီသူကအဓိကတယောက်ပါတ
ော့ Asian Tour ဒီအာဆာပြိုင်ပွဲတွေမှာကစားဖို့အတွက်ဆိုရင်ဘာလုပ်ဖို့လိုသလဲ
So we have a qualifying tournament at the
start ဒီတိုင်းကောက်တီပြိုင်ပွဲရာဒီမစခင်မှာလေရစ်စစ်ပြိုင်ပွဲတွေရှိပါတယ်ကျွန်တော်တို့ရဲ့အဲ့ဒီပြိုင်ပွဲတွေမှာဝင်ပြိုင်တဲ့ကစားသမား400-500လောက်ရှိတတ်ပြီးအဲ့ဒီပြိုင်ပွဲတွေကိုနှစ်ပတ်အတွင်းကျင်းပလို့ရှိပြီးတော့အဲ့ဒီကစားသမား900ထဲကထိပ်ဆုံးက35ယောက်က Asian Tour ပြိုင်ပွဲတွေကိုဝင်ပြိုင်ခွင့်ရပါတယ်။အဲ့ဒီ35ယောက်နဲ့ပြီးခဲ့တဲ့နှစ်ကကစားရာကောင်းပြီးဝင်ငွေအများဆုံးရတဲ့ထိပ်ဆုံးအယောက်60ကနောက်တစ်နှစ် Asian Tour မှာဝင်ပြိုင်ခွင့်ရတယ်။ဒါကတော်တော်ခက်ပါတယ်မလွယ်ပါဘူး။
ဟိုနိုင်ငံတိုင်းနိုင်ငံတိုင်းမှာကောက်တီးကစားတဲ့သူတွေတော်တော်များများရှိတယ်ဒီတဲကအများစုကတော့အပြော်တိုင်းကစားကြတာပေါ့မြန်မာနိုင်ငံမှာလည်းအဲ့လိုပဲမြန်မာနိုင်ငံကကောက်တီးကစားတဲ့သူတော်တော်များများကအပြော်တိုင်းကစားတဲ့သူတွေများတယ် တကယ်လို့မြန်မာတွေကဒီလိုအာရှပြိုင်ပွဲတွေမှာခြေစားကစားသမားဖြစ်နေကစားဖို့အတွက်ဆိုရင်ရောအဲ့ဒီလူတွေကိုဘယ်လိုအကြံပေးကြလဲ
I mean the first thing is they need to compete. I think one of the things lacking in Burma I have to say is
ပထမဆုံးဒီလိုလို့ရမှာကပြိုင်ပွဲတွေကစားဖို့မြန်မာနိုင်ငံမှာတခုလိုအပ်တာကတကယ့်ပြိုင်ပွဲကြီးတွေနေတာပါမြန်မာနိုင်ငံမှာကောက်တီးကစားတာအများစုကလူမှုရေးရအပြော်ကစားကြတာများပါတယ်။အင်ကြင်းမိတ်ဆွေတွေကစားကြတယ်၊လူဖို့ကင်ဘက်တွေဒါမှမဟုတ်စီးပွားရေးမိတ်ဖက်တွေကစားကြတယ်။ကောက်ကွင်းမှာတယောက်နဲ့တယောက်ပိုက်ဆံကြီးကစားကြပြီးစားကြတောက်ကြလုပ်ကြတာများတယ်။ပြောဖို့ကောင်းပါလေ။ဒါပေမဲ့ပြိုင်ဆိုင်မှုအပိုင်းကနေပြောမင်းဆိုရင်တော့တကယ့်ကိုကြီးစားကောက်တီးသမားတယောက်ဖြစ်ချင်ရင်အဲ့ဒီလူတွေအနေနဲ့လေ့ကျင့်ရေးကွင်းကိုသွားနိုင်ရမယ်။ဒဏ်ရာရတာတွေကိုကုဖို့ဆရာဝန်ရှိရမယ်။လေ့ကျင့်ပေးတဲ့သူရှိရမယ်။ခင်မီကောက်တီးပစ္စည်းတွေရှိရမယ်။ဒါပေမဲ့ဓာရီအကုန်လုံးရနိုင်မလားရှိသလားဆိုတော့ကျွန်တော်မသိပါဘူး။ညာတော့အဖြစ်တော့အဲ့လိုဖြစ်ချင်နေဆိုရင်ထိုင်းကိုလာကြပါလေ
။ဒီကာယောဂါကြောင့်နည်းနည်းချီပြီးအတော်များများအခက်ခဲတွေကြုံပြီးရနောက်မှာအေရှန်တိုးပြိုင်ပွဲတွေရဲ့အခြေအနေကရောဘယ်လိုရှိပါလဲ
။ Well, we've actually been very lucky during the two sort of pandemic hit years we
ကျွန်တော်တို့အကျန်းကန်ကောင်းပါလေ။ဘာလို့လဲဆိုတော့ကျွန်တော်တို့ကာယောဂါတန်ကိုနှစ်နှစ်လောက်ခံလိုက်ရတဲ့အချိန်တွေမှာကျွန်တော်တို့နောက်ွယ်ကနေအလုပ်တွေလုပ်နိုင်ခဲ့ပါတယ်။အရှိလက်ပိုင်းဒေသကနေစပွန်ဆာအသစ်ရောက်အောင်လုပ်နိုင်ခဲ့တယ်လို့အာရှထိုးပြိုင်ပွဲတွေမှာအမေရိကန်ဒေါ်လာတန်ခွဲကျော်တန်ဖိုးရှိရဲ့နှစ်စဉ်နောက်ထပ်ပြိုင်ပွဲအသစ်10ခုကိုနောက်ထပ်10နှစ်စာထပ်ထည့်ဖို့သဘောတူစာတို့ထုတ်နိုင်လိုက်ပါတယ်။နောက်ပြီးတော့ Saudi International ပြိုင်ပွဲကိုလုပ်မဲ့သူကလည်းအဲ့လိုပဲ10နှစ်စာလုပ်သွားဖို့သဘောတူထားပါတယ်။ပြီးတော့ Asia Tour ပြိုင်ပွဲတွေမှာပါနေတဲ့ပြိုင်ပွဲတွေအားလုံးကလည်းဖြည်းဖြည်းချင်းပြန်လာနေပါပြီ။သမိုင်းတစ်လျှောက်အကောင်းဆုံးနှစ်တစ်ခုဖြစ်လာနိုင်ခြင်းရှိနေပြီးဒါကတကယ်ကိုအလက်အပြောင်းပါပဲ
Okay go to me that thank you so much thank
you That's it I hope you got what you needed out of me and it was a pleasure to talk to you
Yeah I did yeah
အမှုဆောင်ရရှိချုပ်ဦးချိုမင်းတန်ကိုကိုရန်နိုင်ကဆက်သွယ်မေးမြန်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဒီသတင်းပတ်ရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းတွေကိုမဆုမြတ်မို့တလှည့်ပြောပြပေးပါရှင်။မြန်မာစစ်ကောင်စီကိုအပြင်းထန်ဆုံးရှုံချပြီးတော့စစ်ကောင်စီရဲ့ဝင်ငွေလမ်းကြောင်းတွေကိုဖျက်တောက်ရေးအတွက်ဆက်လက်ဖိအားပေးဖို့ G20 အစည်းအဝေးဟာအမေရိကန်နိုင်ငံသားရဲ့ဝင်ကြီးအတွက်အခွင့်အလမ်းတစ်ရပ်ဖြစ်တယ်လို့အမေရိကန်လက်ထောက်နိုင်ငံသားရဲ့ဝင်ကြီးကအင်္ဂါနေ့တုန်းကပြောကြားခဲ့ပါတယ်။နိုင်ငံသားရဲ့ဝင်ကြီးအန်တိုနီဘလင်ကင်ရဲ့အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့လက်ထောက်နိုင်ငံသားရဲ့ဝင်ကြီးဒန်နီယယ်ခရစ်တန်ဘရင့်ခ်ကအခုလိုပြောခဲ့တာပါ။ G20 အစည်းအဝေးတွေမှာမြန်မာအရေးဟာတိတိတသားဆွေးနွေးစရာကိစ္စတစ်ခုဖြစ်မယ်လို့အမေရိကန်လက်ထောက်နိုင်ငံသားရဲ့ဝင်ကြီးကပြောပါတယ်ရှင်။တရုတ်ဆောင်တင်စာဝင်းကျော်ဟာရှမ်းပြည်မြောက်ပိုင်းလက်နက်ကိုင် SSPB SSC ဌာနချုပ်ကနေအပြတ်မှာစစ်ကောင်စီကဖမ်းဆီးစစ်ဆေးတာသိရှိရတယ်လို့ SSPB SSA ဗိုလ်မှူးကြီးဆိုင်းစုက VOA မြန်မာပိုင်းကိုပြောပါရယ်တင်စာဝင်းကျော်အပါအဝင်5ဦးကိုမိုင်းရယ်နဲ့ကြေးသည့်အကြားခိုးရောင်တရားနာမှာမနေ့ပိုင်းကဖမ်းဆီးစစ်ဆေးမေးမြန်းခံရတာဖြစ်ပြီးတော့နောက်ဆုံးအခြေအနေကိုတော့မသိရသေးဘူးလို့သူကပြောပါရယ်တရုတ်ဆောင်တင်စာဝင်းကျော်ကိုဝဟိုင်းဒေတာဖွံ့ဖြိုးရေးမှတ်တမ်းရိုက်ကူးဖို့အတွက်အဲ့ဒီဒေတာကိုဖိတ်ခေါ်ခဲ့တာဖြစ်ပြီးတော့နိုင်ငံရေးကိစ္စ၊စီးရေးကိစ္စတွေမှာဘာမှမပါဝင်ဘူးလို့လည်းဘွန်ဟူကြီးဆိုင်းစုကပြောပါတယ်။ဒီကိစ္စအတွက်မဖမ်းဆီးသင့်ဘူးဆိုပြီးတော့ SSPB အနေနဲ့နေပြည်တော်ကိုအကူအညီတောင်းပြီးတော့ဖြည့်ရှင်းထားတယ်လို့လည်းပြောပါတယ်။မှတ်တမ်းရုပ်ရှင်ကိုဇူလိုင်လဆန်းကစတင်ရိုက်ကူးခဲ့တာဖြစ်ပြီးတော့အဲ့ဒီရိုက်ကူးရေးမှာတုံးတဲ့ဒီ SSPB စစ်ဝတ်စုံနဲ့ပဲမင်္ဂလာဆောင်ပွဲတစ်ခုကိုတင်စာဝင်းကျော်တက်ရောက်ခဲ့တာလို့ပြောပါတယ်။ပြည်ထိုင်မှာတော့ဗန္ဒာယဝင်ကြီးအပါဝင်ထိတ်တန့်ဝင်ကြီးတချို့နှုတ်ထွက်သွားခဲ့ပေမဲ့သူ့အနေနဲ့ယာရုကနေနှုတ်ထွက်မှာမဟုတ်ဘူးလို့ဝင်ကြီးချုပ်ကပြောကြားလိုက်ပါတယ်ဝင်ကြီးချုပ်တက်ရောက်တဲ့ဒီကနေ့ပါလီမန်အစည်းအဝေးမှာဝင်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကသူ့အပေါ်ပြည်သူပေးထားတဲ့တာဝန်ကိုဆက်လက်တာဝန်ထမ်းဆောင်သွားမယ်လို့ပြောကြားခဲ့တာဖြစ်ပါတယ်ကျန်းမာရေးဝင်ကြီးဆာဂျစ်ဂျာဗစ်နဲ့ဗန္ဒာယဝင်ကြီးရီရှိဆုနက်တို့အင်္ဂါနေ့တုန်းကရုတ်တရက်ရှေ့စစ်နှောက်စစ်နှုတ်ထွက်သွားခဲ့ကြပြီးတဲ့နောက်မှာဝင်ကြီးချုပ်ကအဲ့ဒီတာဝန်နေရာတွေမှာအစားထိုးခန့်အပ်မှုတွေကိုချက်ချင်းလုပ်ခဲ့ပါတယ်အမေရိကန်ပြည်တော်စုမှာတော့ရှီကာဂိုမြို့မှာလွတ်လပ်ရေးနေတဲ့ကခုနှစ်ဦးထက်မနည်းတေဆုံးအောင်ပြစ်ခတ်ခဲ့တဲ့တနက်သမားကိုအာမခံမပေးဖို့တရားသူကြီးကိုရှောက်ထားမယ်လို့ပြစ်ခတ်မှုဖြစ်တဲ့နေရာကထိတ်တန့်အစိုးရရှေ့နေကပြောပါရရှင် ဇူလိုင်လ6ရက်နေ့ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမဆုမြတ်မှုပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကအလိမ်မာဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ National Kali နဲ့ PJ LF တို့ဖြစ်ပါတယ်ရှင်ကျမကစုမော်မှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွာမြမပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကျမ်းပါလို့ဘေးပရာဝေးကွာပြီးလူရဆန္ဒတွေပြည့်ကြပါစေရှင်
This program has come to you from the Voice of America, Washington.